Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ3ရက်နေ့စတပ်ပရင်းနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6:00မြောက်ခွန်တိုင်းထိလိုက်တူမီတာ24 40 41နဲ့လိုက်နေမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတပ်ပရင်းနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးပါမယ်။ရုရှားနိုင်ငံမှာရှိလာမဲ့အပတ်တည်း COVID-19 ကာကွယ်ဆေးလူအပြောင်များကိုထိုးနှံပေးမဲ့အစီအစဉ်ကိုစတင်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားအာဏာပိုင်တွေကိုပုံတုံးတွေကအမိန်ပေးလိုက်ပါတယ်
Это даёт нам возможность начать, если не массовую, то масштабную
ဒီကြိမ်မှာလူအပြောင်များကိုကာဝယ်ဆေးထိုးပေးဖို့အခွင့်အရေးပေးရလာပြီဖြစ်ကြောင်းပြည်မဆောင်အနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ဆရာဆရာမတွေကိုကာဝယ်ဆေးထိုးပေးရမှာဖြစ်ကြောင်းအဲ့ဒီနောက်တော့လူအပြောင်များကိုကာဝယ်ဆေးထိုးနှံပေးဖို့စတင်လှုပ်ဆောင်ရမှာဖြစ်ကြောင်းရုရှားသမ္မတပူတင်ကပြောပါတယ်။လာမယ့်ရက်တွေတဲ့ရုရှားနိုင်ငံအနေနဲ့ကာဝယ်ထိုးဆေးနှစ်တန်းကိုထုတ်လုပ်သွားမယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့လကတော့ရုရှားတို့ထုတ်လုပ်ထားတဲ့ Sputnik V လို့ခေါ်တဲ့ကာဝယ်ဆေးက90%ခန့်ထိရောက်တယ်လို့ရုရှားနိုင်ငံကကြေညာထားပါတယ်ကာကွယ်ဆေးအမြောက်များထိုးနိုင်ရမယ့်အစီအစဉ်ကိုမိမိဆန္ဒအပေါ်အခြေခံပြီးဒီဇင်ဘာလတည်းစတင်ထိုးနှံပေးမယ်လို့လည်းရုရှားဒုတိယဝန်ကြီးချုပ်တီရှာနာဂိုဒီကိုဗာကပြောပါတယ်ဒုတိယလှိုင်းယောဂကူးစက်မှုကိုတုံ့ပြန်ဖို့ရုရှားတို့ကအသွာလာပိတ်ပင်မှုတွေမလုပ်ဘဲကူးစက်တဲ့နေရာတွေကိုသာရွေးပြီးကန့်သတ်မှုတွေချမှတ်နေတာဖြစ်ပါတယ်ရုရှားတို့ရဲ့ကာကွယ်ဆေးကိုပြည်ပနိုင်ငံတွေကိုတင်ပို့ဖို့ဆွေးနွေးနေချိန်မှာပဲရုရှားနိုင်ငံသားတွေကိုကာကွယ်ဆေးဦးစားပေးထိုးနှံပေါ်မှာဖြစ်တယ်လို့လည်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကကြေညာထားပါတယ်။ကူးစက်မှုပေါင်း2,300,000ကျော်ရှိတဲ့ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအိန္ဒိယနဲ့ဘရာဇီးနိုင်ငံတို့နောက်ကမ္ဘာမှာသရုပ်ထအများဆုံးကိုဗစ် -19 ကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ဘေးဒုက္ခတွေကိုရှောင်လွှဲနိုင်ဖို့အရေးကမ္ဘာနိုင်ငံတွေကဝိုင်းဝန်းဆောင်ရွက်ကြဖို့ကုလသမဂ္ဂတွေ့ရုံမှကြောင့်အန်တိုနီယိုဂူတာရက်စ်ကအစိုးရတလီနဲ့ပြစ်တာရက်ခံလိုက်ပါတယ်
။ To put it simply, the state of the planet is broken. Dear friends, humanity is waging war on nature.
လောလောဆယ်ကမ္ဘာကြီးဟာကျိုးပဲ့နေပြီလို့ပဲခက်ရှင်းရှင်းပြောလို့ကြောင်းလူသားတွေကတဘာဝပတ်ဝန်းကျင်ပေါ်စစ်စင်နှဲနေတာဖြစ်လို့ကိုကုကူတေးချောင်းကြံတယ်လို့ဖြစ်နေကြောင်းတဘာဝတရားကြီးကအခုတွင်ပဲဒေါသတကြီးပြန်လဲတုံ့ပြန်တိုက်ခိုက်လာနေပြီဖြစ်ကြောင်းအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ဒါအပြင်ကမ္ဘာဇီဝမျိုးစုံပြုခွဲဆုံးရှုံးနေတယ်လို့ဂေယဗီဒါစနစ်ပြောဆိုလာနေကြောင်းကနေရရီကြေပြောလာတယ်လို့ဆစ်ဆူတော်တွေလည်းဆုံးရှုံးနေပြီးသစ်စစ်တော်ဟက်တာဆယ်တန်းဆုံးရှုံးနေတယ်လို့လည်းဂူတာရက်စ်ကပြောပါတယ်ပါရီဥရုယာတီဆိုင်ရာသဘောတူစာချုပ်၅နှစ်ပြည့်အခမ်းအနားကမ္ဘာကောင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုစနေနေ့မှာမကျင်းပခဲ့မှာနယူးယောက်ပြည်နယ်ကိုလံဘီယာတက္ကသိုလ်ကပြည်သက်ကိုအွန်လိုင်းကနေမင်းကုန်းပြောကြားရမှာအတူတူမကြောက်ကအခုလိုပြောကြားခဲ့တာပါအဲ့ဒီပါရီသဘောတူစာချုပ်ကိုကမ္ဘာနိုင်ငံတိုင်းဒီဘက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဖန်လုံရေးတက်ွေထုတ်လုပ်မှုကိုဒီရာစုတစ်ဝက်အယောက်မှာတိတိသာသာရှင်းချရေးသဘောတူညီထားခဲ့ကြတာဖြစ်ပါတယ်အီသီယိုးပီးယားနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့အီသီယိုးပီးယားအစိုးရနဲ့သဘောတူညီချက်ရရှိပြီလို့ကုလသမဂ္ဂအဖွဲ့ကပြောပါရယ်အီသီယိုးပီးယားအစိုးရနဲ့ဒေသအစိုးရတို့အကြားတလကြာပြည်ပကဖြစ်ပွားနေတာကြောင့်အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရေးဒေသမှာလူသားချင်းစာနာမှုအကျတဲ့ဆူဆူရွရွဖြစ်ပေါ်နေတာပါအခုသဘောတူညီချက်အရအစိုးရကထိန်းချုပ်ထားတဲ့တီဂရေးဒေသအတွင်းကနေပြည်တော်နဲ့အခုကြီးပြည်ဝန်ထမ်းတွေဝင်ရောက်ခွင့်ရမှာဖြစ်ပါတယ်။အလားတူပဲအစားအစာစီးဝါနဲ့တခြားအကူအညီတွေကိုခမန်းကျေလူ6တန်းရှိတဲ့အဲ့ဒီနယ်မြေထဲတည်ယူပို့ဆောင်ပေးနိုင်မှာဖြစ်ပါတယ်။ဒါဟာနိုဝင်ဘာလ4ရက်နေ့ကပြည်ပကဖြစ်ပွားပြီးတဲ့နောက်ပိုင်းအခုကြီးပြည်ဝန်ထမ်းတွေကိုပထမဆုံးအကြိမ်ဝင်ထွက်ခွင့်ပြုတာဖြစ်ပါတယ်။ပြည်ပကမဖြစ်ခင်အချိန်ကလေးကအဲ့ဒီဒေသတွေကလူပေါင်း6သိန်းလောက်ကထောက်ပံ့ပေးထားတဲ့အစားအစာတွေပေါ်မိခိုနေရတာဖြစ်ပါတယ်။ကုလပြောခွင့်ရဆာဗီယန်နိုအဘရိုးကကုလသမဂ္ဂအနေနဲ့ဒေသတွင်းအကူအညီလိုအပ်မှုအခြေအနေကိုဗုဒ္ဓဘုရားကစပြီးစစ်စစ်အကဲဖြတ်သွားမယ်လို့ပြောပါရယ်။သဘောတူညီချက်ရရှိကြောင်းကုလသမဂ္ဂရဲ့ကြေညာချက်အပေါ်မှာတော့အီသီယိုးပီးယားဆွေရကအခုထိတစုံတရာမှတ်ချက်ပေးတာမရှိသေးပါဘူးခင်ဗျာ။သစ်ရှည်ဖြစ်ပေါ်နေတဲ့အာဖဂန်နစ္စတန်ပြည်ပကအဆုံးသတ်ဖို့ရည်ရွယ်တဲ့စစ်စစ်ဆွေးနွေးပွဲတွေစတင်နိုင်ရေးကြီးကြီးမှုပုံတရက်ကိုသဘောတူညီခဲ့ကြပြီလို့အာဖဂန်ပြည်ပအဖွဲ့တွေကကွန်ဆယ်လာတွေကဗုဒ္ဓဘုရားကကြေညာလိုက်ပါတယ်ဒီတဲ့င်းပေါ်ကြီးကြီးရရှိရေးကြောင်းဝင်ဆက်ဆက်ပေးနေတဲ့ American ပြည်တော်စုကကြိုးဆိုလိုက်ပြီးဒါဟာအာဖဂန်အစိုးရနဲ့တာလီဘန်တပ်ဖွဲ့တွေအကြားကြီးကြီးဆက်ဆက်ဆွေးနွေးပွဲအတွက်သမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့ပြောပါတယ်ဆက်ဆက်ဆွေးနွေးပွဲလုံထုံးလုံလီတွေကို အပြစ်သက်သဘောတူညီခဲ့ကြတာကြောင့်အခုချိန်ကစလို့တတ်မှတ်ထားတဲ့အစီအစဉ်လိုက်စစ်သက်ဆွေးနွေးပွဲတွေကိုစတင်နိုင်လိမ့်မယ်လို့လည်းတစ်ဖက်အဖွဲ့တွေကပြောပါတယ်။အာဖဂန်အုပ်စုတွေအကြဆွေးနွေးပွဲတွေကိုစက်တင်ဘာလကစပြီးကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတာဖြစ်ပါတယ်။ဒါပေမဲ့ဆွေးနွေးပွဲတွေဘယ်လိုလုပ်မလဲဆိုတဲ့အချက်ပေါ်မှာသဘောထားကွဲလွဲနေတာကြောင့်ဆွေးနွေးပွဲတွေရှိမတော့နောက်မဆုတ်ဖြစ်နေကြရတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကနှစ်ဖက်သဘောတူညီချက်ရရှိတာကိုကြိုဆိုလိုက်ရင်းဒီသဘောတူညီချက်မှာပါရှိတဲ့အချက်တွေကအာဖဂန်တွေအကြားနိုင်ငံရေးလမ်းပြမြေပုံတရားရရှိရေးနဲ့အလုံးစုံအပြည့်ရစဲရေးကိုလမ်းညွန်ပေးသွားလိမ့်မယ်လို့ပြောပါရခင်ဗျာ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 MHz ဘိုင်းဒိုမီတာ40 kHz 9.13 MHz ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရစေ
။မင်္ဂလာပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ကြာသပတေးနေ့မနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါလေ။ကိုဗစ်ရောဂါကူးစက်မှုဆက်လက်မြန်မာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းပြည်ရင်မန္တလေးတိုင်းကကူးစက်မှုအများဆုံးဖြစ်နေတဲ့အတွက်အခုလောက်မဲ့ဒီဇင်ဘာ9ရက်နေ့ကနေ18ရက်နေ့ထိနှစ်ပတ်ကြာမဖြစ်မနေအပြင်ထွက်ရမယ့်လုပ်ငန်းအမျိုးအစားကလွဲလို့မန္တလေးပြည်သူတွေနေရင်အပြင်မထွက်ကြဘူးဆိုတဲ့အမိန့်ကိုမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကဗုဒ္ဓဦးနဲ့ရက်စွန်းနဲ့သတင်းထုတ်ပြန်လိုက်ပါတယ်။ဗန်နဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်း73စီဆိုင်တားငါးနဲ့စားတောက်ကုန်လုပ်ငန်းဒီတန်းနဲ့တကွေရီသုံးပစ္စည်းထုတ်ဆက်ရုံနေနဲ့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေသာလေပတ်ခွင့်ရှိပေမဲ့ကျန်လုပ်ငန်းအမျိုးအစားတွေကိုဒီနှစ်ပတ်တာကာလအတွင်းရန်နာထားရမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။မန္တလေးတိုင်းမြို့နယ်အသီးသီးမှာရှိတဲ့ဈေးတွေကိုမနက်တိုင်းနေ့တစ်ဝက်သာဖွင့်ခွင့်ပေးပြီးကုန်စည်နိုင်တွေကတော့တစ်နေ့မှနှစ်ကြိမ်အချိန်အကန့်အသတ်နဲ့သာဖွင့်ရမှာဖြစ်ပါလေ။ဈေးရုံဈေးကနဲ့ဈေးဝယ်လိုသူတွေကတော့အင်တော်စုတစုမှ၃ရောက်သာထွက်ခွင့်ရှိပါတယ်။အခုထုတ်ပြန်လိုက်တဲ့ဒီစည်းကမ်းကိုဖောက်ပြခဲ့ရင်ဒီစဲဥပဒေအရအေးယူမယ်လို့ဖော်ပြထားပါတယ်။ဒီတော်တွင်နေပြည်တော်ကောင်စီနယ်မြေနဲ့ Stay at Home အစီအစဉ်မှာပါဝင်ခြင်းမရှိတဲ့တိုင်းနယ်ပြည်နယ်ဒေသကြီးကအစိုးရဆိုင်ရာဝန်ထမ်းတွေဟာသက်ဆိုင်ရာရုံးတွေမှာအချိန်ပြည့်နေစဉ်အလုပ်ဆင်းရတော့မှာဖြစ်ကြောင်းကိုဗစ်ကာကွယ်ထိန်းချုပ်ကူတာရေးဘူကော်မတီကဒီဇင်ဘာလ2ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်။အဲ့ဒီဝန်ထမ်းတွေဟာအရင်ကနှစ်ပတ်ရုံးတက်နှစ်ပတ်နေမှာအလုပ်လုပ်ကြတဲ့အစီအစဉ်နဲ့လည်ပတ်ခဲ့တာပါ။မြန်မာနိုင်ငံသတင်းဌာနအေဒီတာချုပ်ကိုဆွေဝင်းကို2019ခုနှစ်ဒီဇင်ဘာလကုန်ပိုင်းကရခိုင်ပြည်နယ်ခီးစဉ်အတွင်းအမည်မသိသဏ္ဍာန်သမားတွေကချောင်းမြောင်းပစ်ခတ်လှုပ်ကြံမှုကြိုးပမ်းမှုတွေလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ပေးဖို့ပြင်သစ်အခြေစိုက် RSF ကနေစည်းမချသတင်းနောက်များအဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ကြည်စင်နယ်ပတ်သက်လို့မြန်မာနိုင်ငံသတင်းဌာနရဲ့နိုဝင်ဘာ26ရက်နေ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးရခိုင်ပြည်နယ်ဂွားမြို့နယ်နဲ့တန်တွဲမြို့ကြားကကိုယ်စွေဝင်းနဲ့အဖွဲ့ရဲ့ခီးစဉ်အသေးစိတ်ကိုမြို့နယ်ရဲစခန်းမှူးမြို့နယ်အုပ်ချုပ်ရေးမှူးနဲ့စစ်ဘက်ဆိုင်ရာထောက်လှမ်းရေးတွေကလိုက်လံစုံစမ်းနေတာသိရှိရကြောင်းဖော်ပြပါတယ်။ကိုယ်စွေဝင်းတနက်နဲ့ပြစ်ခံရပြီးနောက်ပိုင်းတန်ရွှဲခရိုင်အုပ်ချုပ်ရေးမှူးကဂွားမြို့နယ်ရဲတပ်ဖွဲ့ရာရှိတွေကိုဆက်သွယ်မေးမြန်းခဲ့ရမှာကိုယ်စွေဝင်းသူတို့ဒေသကိုရောက်ရှိနေတာကိုတော့မသိရှိရဘူးလို့ဖြေကြားခဲ့ကြောင်းမြန်မာနောင်းကရေးပါတယ်။ကိုယ်စွေဝင်းကိုပြစ်လိုက်တဲ့ကြီးစံဟာသူတို့စီးလာတဲ့စူပါကတ်စတန်ကားတကားလက်ကန်ကိုထိပြီးကားလေးကိုဖောက်ဝင်လာတဲ့ကြီးကကိုဆွေဝင်းရဲ့ခြေထောက်ကိုထိမှန်ခဲ့ပြီးခွဲစိတ်ကုသမှုခံယူခဲ့ရတာပါ။ဒါကြောင့်သတင်းနောက်တွေပေါ်အတန့်အနေနဲ့ကြားရောက်စေမယ့်အခုလိုပြစ်ခတ်လုပ်ကြတဲ့ကြိုးပမ်းမှုဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကိုပါချိန်ချောက်နေတဲ့အတွက်ဒါကိုလွတ်လပ်တဲ့စုံစမ်းမှုလုပ်စီခြင်းလေလို့ RSF အဖွဲ့ရဲ့တာဝန်ခံကတိုက်တွန်းပါတယ်။မြန်မာနောင်ဟာမြန်မာနိုင်ငံတွင်းမတရားတဲ့လုပ်ရတဲ့ဖြစ်ရပ်တွေကိုစုံစမ်းထောက်လှမ်းတဲ့နည်းနဲ့ရေးသားတင်ပြနေတဲ့သတင်းဌာနတစ်ခုဖြစ်ပြီးအမျိုးသားရေးဝါဒီအဖြစ်ကြွေးကြော်ထားတဲ့မန္တလေးမစိုးရိမ်တိုက်တက်ကအရှင်ဝီတွေသူနဲ့ပတ်သက်တဲ့သတင်းရေးသားမှုနဲ့2019ဇူလိုင်လမှာကိုဆွေဝင်းအဖမ်းခံရပြီးပြန်လွတ်လာခဲ့ပေမဲ့တောက်လျှောက်အမှုရင်ဆိုင်ခဲ့ရပါတယ်။2019ဇူလိုင်မှာမှအဲ့ဒီအမှုကိုအပြီးတိုင်ရုပ်သိမ်းခဲ့တာပါ။သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ RSF အဖွဲ့ကကမ္ဘာနိုင်ငံပေါင်း180ကိုစစ်တမ်းကောက်ရမှာ2020ခုနှစ်အတွက်မြန်မာနိုင်ငံဟာအဆင့်139မှာရှိပါတယ်ခင်ဗျာ။အာဆီယံနိုင်ငံတွေကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအနေနဲ့ACDS လို့ခေါ်တဲ့ထိရောက်တဲ့ online ဂျာဂန်အကောက်ခွန်စနစ်ကိုအသုံးပြုခွင့်ရကြတော့မှာဖြစ်ကြောင်းအာဆီယံအဖွဲ့ကနိုဝင်ဘာ30ရက်နေ့မှာကြေညာပါတယ်။ဒီ X စနစ်ကိုအသုံးပြုခြင်းအပြင်အာဆီယံနိုင်ငံတွေအချင်းချင်းကြားကုန်သွယ်မှုဆိုင်ရာစိန်ခေါ်မှုတွေကို ျော့ချပေးနိုင်မှာဖြစ်တယ်လို့အာဆီယံစည်းဝါးရေးအတိုင်ဝန်ရဲ့အကျိုးကျေးဇူးတွေကိုအပြည့်အဝခံစားရမှာဖြစ်တဲ့အပြင်အာဆီယံနိုင်ငံတွေကြားဒေါ်လာစွာကုန်စည်စီးဆင်းမှုကိုရရှိစေမှာဖြစ်တယ်လို့ဆိုပါတယ်2019မှာကျင်းပတဲ့အာဆီယံစည်းဝါးရေးဝန်ကြီးတွေရဲ့အစည်းအဝေးကချမှတ်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာကုန်ကြစရိတ်တွေ100ခန်းလုံးလျှော့ချရင်းနဲ့2019ကနေ2025ခုနှစ်ကြားကုန်သွယ်မှုပမာဏ20တုံးမြင့်ရေးဆိုတဲ့ရည်မှန်းချက်နှစ်ခုကိုလက်တွေ့အကောင့်ထဲဖော်လိုက်တာလည်းဖြစ်ပါတယ်။ဒီရည်မှန်းချက်ဒီအကောင့်ထဲဖော်နိုင်ရေးအတွက်ကုန်ပစ္စည်းစတင်တင်ပို့တဲ့နေရာမှာတင်ပစ္စည်းအမျိုးအစားနဲ့အရေအတွက်ကိုအာဆီယံအကောက်ကွန်ဌာနမှတခါတည်းမှတ်တမ်းတင်ပြီးသတ်မှတ်တဲ့နေရာရောက်တဲ့အချိန်တင်ပို့နိုင်မဲ့ဒီ X ကိုတီထွင်လိုက်တာဖြစ်ပါတယ်။ဒီစနစ်ကိုတော့ EU ဥရောပသမဂ္ဂရဲ့ပံ့ပိုးထားတဲ့ Arise Plus အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာရှိတဲ့အာဆီယံတွင်းဝန်ရုံးကနေကြီးကြပ်ကူခဲ့မှာဖြစ်ပေမဲ့နိုင်ငံတစ်ခုချင်းစီနဲ့ဒေတာတွင် Help Desk ကူညီပံ့ပိုးရေးဌာနတွေလည်းထားရှိသွားမယ်လို့ဆိုပါတယ် X ဟာ EU နဲ့အာဆီယံကြားရေရှည်တည်ရှိလာတဲ့အားကောင်းတဲ့တိုးတက်ပြောင်းလဲနေတဲ့ပူးပေါင်းဆောင်ရွက်မှုရဲ့တည်တည်တစ်ခုဖြစ်ကြောင်း EU ရဲ့နိုင်ငံကပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးချုပ် Mr. Gohan Doan ကပြောပါတယ်တရုတ်နိုင်ငံအနေနဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖြတ်တန်းစီးဆင်းနေတဲ့ရလုံစံပုံမြေပေါ်မှာတည်ဆောက်မဲ့ဘယ်လိုရေကာတာအစီမံကိန်းမျိုးကိုမစိုးမစတင်ခင်မှာတခြားတိုင်းပြည်တွေရဲ့အကျိုးစီးပွားကိုထယ်သွင်းစဉ်းစားသွားမယ်လို့ပြီးခဲ့တဲ့ဗိုလ်ဒူးနေ့ကနယူးဒေလီမှာရေဥရာရှိရရဲ့ကြေညာချက်ကိုကိုးကားပြီးရိုက်တာသတင်းမှာရေးပါတယ်အိန္ဒိယကမြမပုတ္တရလို့ခေါ်တဲ့မြေအောင်ပိုင်းမှာတည်ဆောက်မဲ့60ဂီဂါဝတ်ထွက်ရှိမဲ့ရေအားဖြင့်စီစီမံကိန်းကိုတရုတ်နိုင်ငံကတည်ဆောက်သွားမယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကတရုတ်နိုင်ငံပိုင်းမီဒီယာတွေမှာဖော်ပြပါတယ်ရုပ်နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့တရုတ်နိုင်ငံရဲ့စီမံကိန်းကြောင့်ရုပ်တရက်ရေကြီးမှုတွေဒါမှမဟုတ်ရေပြက်လက်မှုဖြစ်ပေါ်လာနိုင်တယ်ဆိုပြီးစိုးရိမ်မှုမြင့်တက်နေတာပါ။အိန္ဒိယနိုင်ငံနယူးဒေလီမှာရှိတဲ့တရုတ်တန်အရာရှိဂျင်ရွန်ကတော့မြေအောက်ပိုင်းဖွံ့ဖြိုးရေးအနေနဲ့ဒါဟာအကျိုးစီမံကိန်းတရက်ဖြစ်ပြီးတရုတ်ပြအဆင့်သာရှိကြောင်းပြောပါတယ်ကျွန်တော်မင်းနေမနဲ့ကင်ဗီယိုရဲ့သတင်းတွေကိုကိုရဲမင်းထုတ်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
ရန်ကုန်တက္ကသိုလ်နှစ်တရာပြည်ခန်းနာကိုစီစီကားကားကျင်းပဖို့တစ်နှစ်လောက်အချိန်ယူခဲ့ပြီးမယ်ကိုဗစ်ကရောဂါကူးစက်မှုအနေနဲ့ကြောင့်အကန့်အသတ်နဲ့သာကျင်းပရတဲ့အခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါ1920ဒီဇင်ဘာတရက်မှာဖွင့်လှစ်ခဲ့တဲ့ရန်ကုန်တက္ကသိုလ်ဟာအခုဆိုရင်နှစ်ပေါင်း100ပြည့်သွားပါပြီ။ရန်ကုန်တက္ကသိုလ်ရှာပြည်အခမ်းအနားတွေအတွက်2019ဒီဇင်ဘာလောက်ကစပြီးပြင်ဆင်လာခဲ့ပြီးမယ်။ကာယောဂအခြေအနေတွေကြောင့်သွားလာလှုပ်ရှားမှုတွေနဲ့လူစုလူဝေးကန့်သတ်ထားတာတွေကြောင့်မျောလင့်ထားတဲ့လောက်စီစီကားကားမကျင်းပနိုင်ခဲ့ပါဘူး။ရန်ကုန်တက္ကသိုလ်ဟာတချိန်ကအာရှမှာပါပညာရေးအရာထင်ရှားခဲ့တယ်လို့ဗြိတိရှ်ကိုလိုနီလက်အောက်ကလွတ်လပ်ရေးကြိုးပမ်းမှုကနေလွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်တွေကိုစန့်ကျင်လုပ်ရှားခဲ့တဲ့တမိုင်းအစဉ်လာတွေလည်းရှိခဲ့ပူပါတယ်။ရန်ကုန်တက္ကသိုလ်တည်ထောင်စကတဲ့ကဖိနှိပ်မှုတွေကိုစန့်ကျင်တဲ့ကြောင်းသားလှုပ်ရှားမှုတွေနဲ့စတင်ခဲ့ရလို့တက္ကသိုလ်ရှားပြည်သဖြင့်ကျင်းပရေးဦးစီးကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဒီဇင်ဘာ၁ရက်သူ့ရဲ့မိန့်ခွန်းမှာပြောခဲ့တာပါ။မြန်မာနိုင်ငံရဲ့ပထမဆုံးတက္ကသိုလ်ဖြစ်သလိုအချိန်ဟွာကြီးမားပြီးတမိုင်းရဲ့တောင်းဆိုမှုတွေနဲ့ပညာရေးနိုင်ငံရေးလွတ်လပ်ရေးဒီကျိုးပမ်းမှုတွေရဲ့စုံမှတ်ဖြစ်ခဲ့တယ်လို့အတိုင်ပင်ခံကအခုလိုမိန့်ကြားခဲ့တာပ
ါကိုလိုနီနယ်ချက်အစိုးရဟာ1920ပြည့်နှစ်ဒီဇင်ဘာလ10ရက်နေ့ရန်ကုန်တက္ကသိုလ်ကိုတည်ထောင်ပေးခဲ့ပါတယ်ဒါပေမဲ့ကိုလိုနီအစိုးရကအတည်ပြုပြဋ္ဌာန်းခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့ဥပဒေဟာတိုင်းသားပြည်သူများစုကိုတက္ကသိုလ်ပညာဆက်လက်တင်ယူခွင့်မရအောင်ကန့်သတ်ချုပ်ချယ်ထားတကယ်သို့ဖြစ်ထားကြောင်းတက္ကသိုလ်ကျောင်းသားချင်းများနဲ့မျိုးချစ်ပြည်သူများဟာတပိတ်တိုက်ပွဲဝင်ခဲ့ကြပါတယ်။တက္ကသိုလ်ကျောင်းသားချင်းများနဲ့တိုင်းရင်းသားပြည်သူတရလုံးရဲ့ပြင်းထန်တဲ့အမျိုးသားရေးစိတ်ဓာတ်ကြောင်းနောက်ဆုံးမှာတော့တက္ကသိုလ်ရဲ့ဥပဒေကိုပြင်ဆင်ပေးခဲ့ရပါတယ်။ဒါကြောင့်ရန်ကုန်တက္ကသိုလ်ဟာမြမအမျိုးသားကြိုးပမ်းမှုတမိုင်းမှာတာထွက်ကောင်းခဲ့ပြီးရန်ကုန်တက္ကသိုလ်တပိတ်တိုက်ပွဲကြောင့်ပြည်တော်စုတိုင်းရင်းသားအားလုံးမြမလွတ်လပ်ရေးအတွက်တိုက်ပွဲဝင်လူစိတ်တွေနှိုးချလာခဲ့ပါတယ်
။သကဝိုင်းစုနေပွဲ၊သုတေသနာစာရန်ဖတ်ပွဲ၊နှီးနှောဖလှယ်ပွဲ၊အားကစားပြိုင်ပွဲ၊ပကြီးပြပွဲ၊တိုင်းသားစာပေရင်ကျေးမှုပြပွဲ၊စာအုပ်ရောင်းပွဲ၊ပျော်ပွဲရှင်ပွဲဒီလိုပွဲပေါင်း100ကျော်ကိုရှားပြည့်အထိမ်းမှလုပ်ဖို့စီစဉ်ထားပေမယ့်ကာယောဂကြောင့်ဒီစီစဉ်တွေကိုနိုင်ငံပိုင်သတင်းဌာနတွေကနေပဲဖော်ပြခွင့်ရပါတယ်။ပြည်တွင်းမှာကိုဗစ်ကရောဂါဖြစ်ပွားနှုန်းတက်သွားတဲ့အချိန်က ဒီလုံငန်းတွေပြန်စားဖို့လိုခဲ့ပြီးမယ်။နောက်တစ်ချိန်ဖြစ်ပွားနှုန်းတိုးလာလို့ရုံမြင့်တန်းကြားသတင်းစာရေဒီယိုတွေကနေလုပ်ဖို့ဆုံးဖြတ်ခဲ့ရကြောင်းရန်ကုန်တက္ကသိုလ်သမိုင်းဌာနပေါင်းပေါက်ကဒေါက်တာဇော်စိုးမင်းကပြောပါတယ်။အခုနှစ်တရာတည်တည်ပြည့်တဲ့ဒီဇင်ဘာတရက်ကနေတုံးရမှာတော့ရာပြည့်ပွဲရဲ့ဒုတိယအစီအစဉ်အနေနဲ့ကျောင်းသားဟောင်းကြီးရဲ့မှတ်တမ်းတွေအမှုပညာစာပေလေးရာတွေကိုခင်းကျင်းပြသထားကြောင်းလည်းသူကပြောပါတယ်
။ကုလုံပွဲတစ်ခုလုံးချုပ်ငုံပြောရရင်အဲဒီဝေကျွန်တော်တို့နားလည်တော့ဆိုရင်ဒါရာပြည့်ပွဲဖြစ်တဲ့အတွက်ခုနက2019ဒီဇင်ဘာကနေခုပြောတဲ့2020ဒီဇင်ဘာအထိကိုပွဲပေါင်း100လောက်ပေါ့လေလုပ်ဖို့ကြီးမန်းတာရှိပါတယ်မူလာတုန်းကပေါ့နောက်ခုတော့ခုနကာယောဂပဲအခြေအနေကြောင့်မလို့ဒါအခက်အခဲအမျိုးမျိုးကြားတဲ့ကပဲဖြစ်အောင်ကြိုးစားစီစဉ်ကြတဲ့အခါမှာဟိုစီတီကားကားပေါ့ခန်းခန်းနာနာပေါ့ပြိတ္တတွေနဲ့အုပ်ဥချက်ချက်ပေါ့မကျင်းပနိုင်တော့လည်းပဲအဲမနေ့ရတယ်မယ်ကျွန်တော်တို့ဆရာမကြီးတွေပြောတာကျွန်တော်မှတ်သားလိုက်မိတာကတော့ပွဲပေါင်း100မဟုတ်လားပွဲပေါင်း93ပွဲလောက်ကိုကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ဒါမဲ့လည်းသူရဲ့ size ကတော့ကျုံသွားတာပေါ့တယောက်နဲ့ပရိသတ်ကတော့နေသွားတာပေါ့
ကျူတင်ရိုက်ကူးထားရဲ့အစီအစဉ်တွေကိုလည်းဒီဇင်ဘာ1ရက်ညနေ9:00ကနေနိုင်ငံပိုင်သတင်းဌာနတွေကနေထုတ်လွှင့်နေရပါအင်္ဂလန်တက္ကသိုလ်တွေစနေတိုင်းဖွဲ့စည်းထားပြီးဧက400ရှိရဲ့ရန်ကုန်တက္ကသိုလ်ဟာ1942ကျော်တွေမှာအာရှရဲ့အထင်ရှားဆုံးတက္ကသိုလ်တစ်ခုဖြစ်ခဲ့တာပါဘိုးကျော်အောင်ဆန်းဒေါက်တာဘာမော်ဝန်ကြီးချုပ်ဦးနုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဦးတန်လိုထင်ရှားကြော်ကြားသူတွေမင်းသူဝန်သိမ့်ဖိမြင့်ခင်မျိုးချစ်ကောလိပ်ဂျင်နေဝင်းတို့လိုစာပေအမှုပညာရှင်တွေအများအများမွေးထုတ်ပေးကြရပါအရှိအောင်အရှာနိုင်ငံသားတွေလာပြီးပညာသင်ဖူးတဲ့ရန်ကုန်တက္ကသိုလ်ဟာစစ်ဆိုးရလက်ထက်မှာတော့ကမ္ဘာတဝန်းတက္ကသိုလ်တွေထဲမှာအဆင့်1000ကျော်အထိရောက်ခဲ့ရပါပညာရေးသမဂ္ဂမြန်မာနိုင်ငံရေးမှာပါအထင်ကြီးနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့အခမ်းအနားကိုမေးပျောက်ထားလို့မရကြောင်းလဲ1988ခုနှစ်နောက်ပိုင်းကျောင်းသားလှုပ်ရှားမှုတွေမှာပါဝင်လှုပ်ရှားခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတူဖြစ်တဲ့ကိုမြရေးကပြောပါတယ်။အထူးသဖြင့်လက်ရှိနိုင်ငံရေးအပြောင်းအလဲတွေကိုဦးတည်စေခဲ့တဲ့ကျောင်းသားလှုပ်ရှားမှုတွေမှာအဓိကနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့တမိုင်းအစင်လာကိုအလေးထားဖို့လိုရလို့လည်းသူကပြောပါတယ်
။ကျောင်းသားသမဂ္ဂရဲ့အခမ်းအနားမြန်မာနိုင်ငံလူ့လယ်ရေးကျူးကျော်မှုတမိုင်းမှာရောဒီလိုကဒီမိုကရေစီရေးကျူးကျော်မှုမှာရောအရန်ကိုအခက်အကြတဲ့အဓိကကြတာဖြစ်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ချင်း1988လူလူတို့ချောင်းကျောင်းသားလှုပ်ရှားမှုကြီးပေါ်လာလို့အလူလူချောင်းဆက်ဖြစ်တယ်အဲ့ဒီကနေမှကျွန်တော်တို့ကစောစောအခုဒီနေ့ခေတ်ဒီနေ့ချိန်ကောင်ရောက်လာအောင်လှမ်းနေရဖြစ်တယ်အဲ့ဒီမှာတော့ကျွန်တော်တို့ဘာကသာသာကသာရာကသာကျွန်တော်အစရှိတဲ့ဒီကျောင်းသားသမဂ္ဂတွေရဲ့အစဉ်အဆက်ပေါ့နော်ဟိုဖြတ်တန်းလာခဲ့တဲ့တမိုင်းကချန်လတ်လို့မရဘူးအဲ့တော့ဒီဟာကိုချန်လတ်ပြီးပြောသွားခြင်းကတော့ကျွန်တော်မသိတော့ဘူးလို့ကျွန်တော်မြင်တယ်သဘာဝမကျဘူးလို့လည်းကျွန်တော်မြင်တယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျောင်းသားသမဂ္ဂတွေရဲ့အခမ်းအနားနဲ့အကျိုးစီးပွားကိုမေ့ကြအောင်ဆောင်ရွက်လို့ကျွန်တော်မြင်တယ်မကြိုက်ဘူးကျွန်တော်ဟုတ
်ရောင်းတောက်တို့ရာပြည့်အထိတ်မှတ်အတွက်2019ဒီဇင်ဘာ2ရက်မှာမြမကုံဆောင်တက္ကသိုလ်အဖြစ်ထိမ့်သိမ်းဖို့အရေးသွေးရှိတဲ့တက္ကသိုလ်ပညာရေးစနစ်ဖော်ဆောင်ဖို့စွမ်းဆောင်ရည်မြင့်တဲ့လူစွာအရင်းမြစ်ကိုမွေးထုတ်ဖို့အမျိုးသားစည်းလုံးညီညွတ်ရေးဖော်ဆောင်ပေးမယ့်ပညာရေးစနစ်ဖြစ်ဖို့တက္ကသိုလ်လုံးကောင်းကျိုးဆောင်ရွက်ပေးမယ့်နိုင်ငံတကာတက္ကသိုလ်ဖြစ်ဖို့စားရည်အချက်တွေကိုထည့်သွင်းထားတာပါနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မီဖြစ်ဖို့အားလုံးကြိုးပမ်းကြဖို့လိုကြောင်းလည်းဒီဇင်ဘာ1ရက်သူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါ
ကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံမှာစာတင်ကျောင်းတွေပိတ်ထားရတဲ့အချိန်ပညာရေးမထိခိုက်အောင်တင်ကြားမှုစနစ်ပြောင်းလဲလာနိုင်ဖို့လိုအပ်နေတယ်လို့ကျွမ်းကျင်သူတွေကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။ကပ်ရောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်ကနောက်ကျပြီးဇူလိုင်လတည်းမှာပဲပြန်ဖွင့်ခဲ့ပေမဲ့လည်းရောဂါကူးစက်မှုတွေတကြောပြန်တိုးလာရတာကကျောင်းတွေပြန်ပိတ်ထားရတာအခုချိန်ထိပါ။လူစုလူဝေးရှောင်ဖို့နှာခေါင်းစည်းဝတ်ဖို့အပါအဝင်ကပ်ရောဂါကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီကျောင်းတွေကိုပြန်ဖွင့်ခဲ့ပေမဲ့ယောဂကုသမှုအန္တရာယ်ကြောင့်ကျောင်းဖွင့်ပြီးတလအကြာမှာပဲပြန်ပိတ်ခဲ့ရပါတယ်။ပညာရေးဝန်ကြီးဌာနကတော့တက္ကသိုလ်ကောလိပ်နဲ့အခြေခံပညာကျောင်းတွေကိုကပ်ယောဂကြောင့်ကျောင်းတွေပိတ်ထားတဲ့အချိန်မှာပညာရေးအဆက်မပြတ်စေဖို့အင်တာနက်အွန်လိုင်းကနေတင်ကြားဖို့အစီအစဉ်နေပါတယ်။အွန်လိုင်းတင်ကြားမှုအပါအဝင်ကပ်ယောဂကြောင့်ပြောင်းလဲလာတဲ့တင်ကြားမှုပုံစံအစ်စ်ကိုအမိလိုက်နိုင်ဖို့လိုတယ်လို့လည်း Crown Education ပညာရေးလုပ်ငန်းရဲ့အမှုဆောင်ဒါရိုက်တာဦးအောင်ကျော်ဆန်းကတုံ့ပြန်ပါတယ်
။ကျွန်တော်တို့ရဲ့ဂယုထားရမယ့်ရှုထောင့်ကဒီတနည်းနောက်ကြတာကတာမန်နောက်ကြတာမဟုတ်ဘူးဆိုတဲ့အချက်ကိုသတိပြုမိဖို့လိုတယ်ပေါ့နော်။ဤပညာတိုးတက်တဲ့နိုင်ငံတွေကပညာရေးကိုမြန်မြန်ဆန်ဆန်တိုးတက်အောင်လုပ်ကြတယ်။ကျွန်တော်တို့လိုမပြည့်စုံသေးတဲ့နိုင်ငံတွေကပြုပြင်ပြောင်းလဲမှုကိုလိုက်တဲ့နေရာမှာအရင်လိုမဟုတ်ဘူးဤပညာနဲ့လိုက်ရမယ်ပေါ့။အဲ့ဒါကိုကျွန်တော်တို့က leapfrogging in education technology လို့သုံးတယ်။ leapfrog လုပ်တယ်ပေါ့နော်။သမီးဟိုဖားခုံတယ်လို့ကျွန်တော်တို့အမိလိုက်တယ်ပေါ့။အဲ့တော့ဆိုလိုတာကချင်းတောင်တန်းမှာရှိတဲ့ကချင်တောင်တန်းမှာရှိတဲ့စစ်ဘေးဒဏ်ခံနေရတဲ့နေဆက်ဒေသမှာရှိတဲ့က ခလေးတွေရဲ့ပညာရေးစနစ်ကိုမရက်အောင်ကျွန်တော်နီးပညာနဲ့လုပ်လို့ရတယ်သမီးရ။ဒါကြောင့်မလို့ကျွန်တော်တို့ကဒီနီးပညာအပြောင်းလဲကိုပညာရေးနဲ့ဆက်ဆက်ပြီးစဉ်းစားနိုင်ဖို့အရေးကြီးတယ်။အဲ့ဒါကအဲ့ဒါကိုမစဉ်းစားနိုင်ရင်အချိန်တစ်နှစ်နောက်ကျတာထက်ပေါ်ပြီးတော့ကျွန်တော်တို့ပညာရေးစနစ်တွေကနောက်ကျကြရင်ခက်လိမ့်မယ်
။ပညာရေးဝန်ကြီးဌာနကတော့အွန်လိုင်းသင်ကြားရေးတာမကဆက်သွယ်ရေးအခက်အခဲရှိတဲ့ဒေသတွေအတွက်အခမဲ့ရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေတဆင့်သင်ကြားပေးဖို့လည်းပြင်ဆင်နေပါတယ်။ဒါပေမဲ့လည်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေထုတ်လွှင့်တင်ကြားမှုတွေကလက်တွေ့အကျိုးရှိဖို့လိုတယ်လို့လည်းဦးအောင်ကျော်ဆန်းကပြောပါရယ်
။ဒီ TV ကနေတင်ကြားတွေထုတ်လွှင့်နေလို့ပါလို့ဆိုတာကောင်းတယ်။အလကားနေရင်ကလေးတွေအတွက်တခုခုရနိုင်တယ်။ဒါနဲ့ကျွန်တော်စိုးရင်တာကအဲ့ဒီ TV ကဘယ်လိုအစီအစဉ်တွေလွှင့်မှာလဲ။အဲ့ဒါကကလေးတွေနဲ့ကိုက်ရလား။သူတို့စိတ်ဝင်စားမှုရှိရလားဆိုတာသိအရေးကြီးတယ်။အဲ့တော့ content ပိုင်းမှာအဲ့ဒီ season နဲ့အစီအစဉ်ကကျွန်တော်ကရှင်းပြတဲ့ဒီခေတ်ကလေးတွေအတွက်အယုံစုဆိုင်နိုင်မှုစွာကိုဆွဲဆောင်နိုင်တဲ့ content တွေဖြစ်ခဲ့လားပေါ့နော် TV ကပင်တဲ့စီစဉ်ကိုအကောင်းဆုံးကြိုးစားလုပ်ကြိုင်တဲ့အတွက်အနှုတ်သဘောဆောင်တာနဲ့မဝေဖန်လို့ဘူးကောင်းတယ်ဒါပေမဲ့ဘလောက်ထိရောက်တယ်လဲဆိုတဲ့နေရာမှာတိတ်စင်စားဖို့ကောင်းတဲ့အချက်တွေရှိတယ်ခေါင်းတော့လည်းကျွန်တော်တို့ TV တွေကနေပြီးတော့လွှင့်တာပဲဒါနဲ့ကျွန်တော်ခုနပြောလို့ပေါ့အဲ့ဒီစီစဉ်တွေကကလေးတွေကိုဘလောက်ထိစိတ်ဝင်စားမှုဆွဲဆောင်နိုင်မလဲဒီရဲ့အရေးကြီးတဲ့အချက်တစ်ခုရှိတယ်အခုနောက်ပိုင်းဒီတင်ကြားရေးဘက်မှာ theory ထဲမှာကသူက teaching တဲ့ assessment လုပ်တာပိုအရေးကြီးလာတယ်တမီးရ TV တွေကတင်တဲ့ဟာက assess မလုပ်နိုင်တော့ဘူးတမီးရစွိုင်းရအကဲဖြတ်တာတင်ကြားတက်မြောက်မှုကိုအဲ့ဒါအရေးကြီးတယ်ဒါကြောင့်မလို့ online teaching လို့ပြောရင် one way ပေါ့ဒီ program ကြီးကိုဒီဘွားနေဆရာတွေကရှင်းပြနေတာမျိုးကအမှန်တော့နောက်ခင်မှာလုံးမဖြစ်တော့ဘူးတမီးရ
ကမ္ဘာတစ်ဝန်းကိုဗစ်ကပ်ရောဂါကြောင့်ထိတွေ့ဆက်ဆံမှုတွေရှောင်ရှားပြီးအွန်လိုင်းကနေသင်ကြားမှုတွေရေပန်းစားလာနေပေမဲ့နည်းပညာကွာဟမှုတွေကြောင့်ပညာရေးမှာကွာဟချက်တွေကြီးမားနိုင်တဲ့အန္တရာယ်ရှိနေတာကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးထားဖူးပါတယ်။ရန်ကုန်အဝေးသင်တက္ကသိုလ်ဆရာများသမဂ္ဂဥက္ကဋ္ဌဒေါက်တာအာကာမိုးတူကတော့အွန်လိုင်းသင်ကြားရေးပုံစံကြောင့်စည်ရင်းချမ်းသာကွာခြားမှုကြီးမားသလိုဖွံ့ဖြိုးမှုအားနည်းတဲ့ဒေသတွေမှာရှိတဲ့ကျောင်းသားတွေလက်လန်းမမီနိုင်တဲ့ပညာရေးမဖြစ်အောင်ဂရုစိုက်ဖို့လိုတယ်လို့ပြောပါတယ်။
ဟိုလက်လမ်းပြတိုင်းတဲ့အရာတွေကိုမဖြစ်သေးဘူး online မှာတော်ဒီကျွန်တော်တို့မှာဟိုနေလေးမှာဆိုလို့ရှိရင်ဖုန်းမသုံးနိုင်တဲ့နေရာတွေအများကြီးရှိတယ်ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အဲ့ဒါကို cooperative learning နဲ့ဖြည့်ချင်းရတော့ရတယ်ဒါပေမဲ့အဆင်မပြေနိုင်ဘူးကျွန်တော်တို့မြင်တဲ့အခါမှာတော်ဆင်းရဲချမ်းသာမှုကွာဟတဲ့နေသားမှာဆင်းရဲတဲ့သူရဲ့ပညာသင်ယူမှုအခွင့်အလမ်းကိုဘိတ်ပင်လိုက်မိလို့ဖြစ်သွားစေပြီးတော့မှ profession ရှိတဲ့သူတွေကတော့ပညာသင်ယူမှုအခွင့်အလမ်းကိုရနိုင်တယ်ဆိုတော့ content တစ်ခုမျိုးကိုပုံဖော်သွားစေနိုင်တဲ့အရာမျိုးကိုတော့ဟိုထည့်သွင်းစဉ်းစားရမယ်လို့မြင်တယ်။ online education ကကျွန်တော်တို့ဘယ်လောက်ထိရင်းနှီးမှုရှိတယ်လဲလို့ပြောတတ်ခါမှာကျွန်တော်တို့က ideology ကအဆင်ပြေမဖြစ်သေးဘူးလို့မြင်တယ်။ကျွန်တော်တို့က content တွေဒီဆင်သစ်ရပြီမယ်။ mobile phone တွေချက်ချင်းပုံပြီးတော့မှ availability ရပြီမယ်။၎င်းမှာ quality content တွေကပြဿနာပေါ်နိုင်တယ်ပေါ့ကျွန်တော်တို့ကအဲ့ဒါကိုအဆင်သစ်မဖြစ်ခဲ့ဘူး
။ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ကတော့ကတ်ယောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတစ်ဝန်းကျောင်းနေအရွယ်ကလေးငယ်၃ပုံတပုံနီးပါးရှိနေတယ်လို့ကြာတိခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာသင်ကျောင်းနဲ့ဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း1000ကျွဲလောက်ရှိနေပြီးအဲ့ဒီအထက်မှာ463တန်းလောက်ဟာလည်းအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအိတ်တနာထွန်းမရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအချင်းချင်းယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bami's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါရှင
်။ ไทยเนี่ยมาเนี่ยจ้ะตาสีได้ไม่ใส่หน้าหนีโควิดเจ้าเวลาดูไทยเยอะจะมีชาวอุมาโควิด19ยอกาคุ้มเสียหนีจ้าไทยจะมาอีกฐานะกับดิฉันมาแล้วเนี่ยนี่มาจะได้ทุกอย่างเนี่ยมาเลยดิฉันเองก็จะเสียไปรู้ว่าเอ๊ะจะมาอีมาวะไทยเนี่ยก็ยอกาที่ช่วยดูเลยดิฉันมาแล้วเนี่ยนี่ทุกอย่างเจียไทยเนี่ยมาเนี่ยจ้ะตาสีได้ไม่ใส่หน้าหนีไม่เอาอะไรไทยเนี่ยอยู่จะมีชาวอุมาโควิด19ยอกาคุ้มเสียหนีแล้วตัวยาจ้า ไทยเนี่ยโควิดก็ยอดว่าที่ช่วยเพื่อเปลี่ยนสุขภาพดูเจ้าจะกูฟอนแอนซีทวงละไทยก็อะไรคุณดูเยอะสุดต่อไปว่านะครับที่เกิดเหตุการณ์ที่ชาวเมียนมานะครับที่เป็นคนขับรถเข้ามาแต่ในกรณีแต่สงสัยถามว่าที่เด็กโควิดกูเสียดูนะอันนี้จะมีชาวอู่ฮะเนี่ยมาในงานตากิเลียวมาเขาเปลี่ยนเนี่ยตากิโนลังก์ได้ยังไงมาลูกไก่ในจ้าดูดีเช็ดปีเนี่ยมาในงานแซมปีเนี่ยตากิเลียวมาโควิดก็ยอดว่า เจ้าว่ามึงลงยึดแต่ละนี่ละเจ้าไทยในงานไม่ใส่เจ้ากูที่ยังมึงไม่แน่นี่กันนี่เจ้าเลยวิ่งเอาละเจ้าดูดีเช็ดสุดดีเจ้าสุดตัวละวะไทยในงานด้วยมาตัวรู้เลยนี่แค่ที่ตัวสักสันเดียวดูดีตัวรู้ในไทยตัวละเลยนี่อะไรกูรู้เจ้ามาอยู่คนละอันเต้เจ้าจะเต็มเลยที่ลงนี่ดีและที่เชียงที่ไทยในงานเนี่ยมาจะเปลี่ยวกูจะดูไม่ใช่เจ้าโควิดก็ยังว่าที่ตัวเองดูยังเดินทุกอย่างจะมาขอบใจตัวละเอ้ไทยในมันในใจยึดเช็ดแต่ไทยในงานไม่ใส่เจ တယ်မြန်မာပြည်နယ်ကမှအဖြစ်များနေတဲ့အတွက်မဲဆိုင်မြို့မှာတော့ကိုဗစ်ထိန်းချုပ်ရေးအတွက်ပို့ပြီးတော့တိုးမြင့်လုပ်ဆောင်နေပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4000ကျော်ရှိနေပြီမှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2000လောက်နဲ့ကူးစက်သူ62000ကျော်လောက်ရှိနေတာကြောင့်ရောဂါကူးစက်မှုတွေကျန်သွားမလားအောင်ထိုင်းနိုင်ငံကနေဆက်ဒေသတွေမှာလုံခြုံရေးတွေလည်းတိုးမြင့်ထားပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ကျွန်တော်ကညဆလာပြီးကဘာမီယာရီရဲ့မှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရည်တန်းရလဲဆိုတာကြောင်းမှာမူရင်းအပေါ်မူရင်းအုံနှုံးတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကျွန်းစံသားပါအောင်ဆန်းစုကြည် Lady with the Lamp မင်းအစ်မအောင်ဆန်းစုကြည်ဆွဲခေါင်းစဉ်နဲ့ The Telegraph Online မှာစူပြဘူးမီရေးသားထားတဲ့ဆောင်းပါးကိုသူကပြောပြလိုပါတယ်ဒေါန်ဆန်းစုကြည်ဟာ NLD ပါတီကိုအခက်ခဲတွေရာကအောင်ပွဲရအောင်လှုပ်ဆောင်နိုင်လိုက်ပြီးဆိုပြီးသူကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆိတ်ဟာစီနာနယူးဇီလန်ဝန်ကြီးချုပ်ဂျစင်ဒါအာဒန်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့နဲ့နှိုင်းရှင်းထားပါတယ်ဒီကြိမ် NLD ရရှိတဲ့မဲအရေးအတွက်ဟာ2015လောက်ငါးရက်ပုံများလာတာကိုကြည့်ရင်ဒေါန်ဆန်းစုကြည်ဟာလွယ်ပြီးသူခေါ် credible alternative စိတ်ချအားကိုလောက်တဲ့ရွေးစရာမရှိဘူးဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်NLD အနေနဲ့တပါတီအစိုးရဖွင့်နိုင်လောက်တဲ့မဲ့အရေးအတွက်လိုအပ်တယ်ဆိုတာကိုမဲ့ဆန္ဒရှင်တွေကသိကြတယ်လို့ဆိုရတယ်။ NLD ပြောခွင့်ရတာကတော့သူတို့ပါတီထပ်မံအနာရလာတဲ့အတွက်နိုင်ငံရေးပဋိပက္ခတွေရောပါသွားစေနိုင်တယ်လို့ပြောပေမဲ့ဒါဟာအပြောလွန်သလောက်အလုပ်ဖြစ်ပါတယ်တဲ့။အနာကြီးမားတဲ့စစ်တပ်ကရွေးကောက်ပွဲမှာသမာမှုတွေအတွက်အရေးယူဖို့ပြောနေသလိုစစ်တပ်နဲ့နီးစပ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲဟာလွတ်လပ်မျှတမှုမရှိဘူးလို့ဆွဆဲနေတယ်လို့ဆိုပါတယ်။ရွေးကောက်ပွဲဆန်းကြည့်သူတွေကတော့ရွေးကောက်ပွဲဟာချောချောမုံမေဖြစ်ခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်ကိုပွင့်လင်းညင်သာမှုကိစ္စဒီသာပြုမှာရွေးကောက်ပွဲမကျင်းပခဲ့တဲ့ကိစ္စတွေအတွက်ဝေဖန်နေကြပါတယ်။ NLD ဟာသိအင်အားကြီးမာသွားပြီးပစိပုံခြေကံဥပဒေကိုအကြီးအကျယ်ပြောင်းလဲပြင်ပါဖို့စစ်တပ်ကဆိုနေပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်ကတော့လိမ္မာပန်းနဲ့ဆိုနေပဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပြောကြလိုက်ပြီးဖြစ်ပါတယ်။ဒါ့အပြင် Federal Democracy ပြည်ထောင်စုဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားပါတီတွေစီကိုစာရေးသားပြပို့ခဲ့ပါတယ်။မြန်မာမျိုးစီရပြည်နယ်ပြည်ပါလက်တက်ကင်သပုံတွေအခန်းကဏ္ဍရောကြသွားစီဖို့အတွက်အုပ်ချုပ်ရေးပိုင်းမှာတိုင်းရင်းသားတွေပါဝင်လာရေးသဘောတူညီရဖို့လည်းကြိုးပမ်းနေရဲတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ဆွေးနွေးပြီးတော့ပြန်လည်တင်မြှင့်ရေးစတင်ဖို့လည်းလှုပ်ဆောင်နေတယ်။ဒါဝန်နိုင်ငံတကာအသိုင်းအဝိုင်းကဝန်ဝန်အားပေးရမယ်ဆိုရင်အောင်မှုရရှိပြီးစစ်တပ်ကိုထိန်းချုပ်နိုင်တဲ့အခြေအနေရောက်လာနိုင်တယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဖြစ်စဉ်စစ်တိုးနိုင်ဖို့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့ကဘာထောက်ခံမှုကိုလိုအပ်နေတယ်တိုင်းဒေသနဲ့အများစုနဲ့အောင်းအောင်းမြင်းမြင်းညီနိုင်ဆွေးနွေးနိုင်ခဲ့ရင်စစ်တပ်ကရိုဟင်ဂျာမွတ်စလင်လူအပိုင်းဝိုင်းကိုရှင်းလင်းဖယ်ရှားခဲ့တဲ့ဆိုရက်ဆွဆွခံရမှုကြောင့်သွန်ရှုံခဲ့ရတဲ့ဒေါန်ဆန်းစုကြည်ရဲ့ပြည်ကိုပြန်လည်ရရှိလာနိုင်တဲ့မြန်မာနိုင်ငံပေါ်ကဘာလက်ခီးတွေရင်းနှီးမြှုပ်နှံသူတွေပုံမစိတ်ဝင်စားလာပြီးဖုန်ဖြိုးတိုးတက်လာနိုင်တယ်လို့ဒီသာသာပါရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုကြားရပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOA ရဲ့ထုတ်လည်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ဆက်ပါကြည့်ပါစို့။ရုဆလနားဆင်ရမှာတော့မြန်မာအရေးဆုံးတစ်ချက်အစီအစဉ်ဖြစ်ပါတယ်။တတိယပြည်မြောက်ခဲ့ပြီဖြစ်တဲ့ရန်ကုန်တက္ကသိုလ်ဟာမြန်မာနိုင်ငံသမိုင်းမှာနိုင်ငံရေးအရာဘယ်လိုအရေးပါအရာရောက်ခဲ့တယ်လဲဆိုတာကိစ္စကိုရန်ကုန်တက္ကသိုလ်ပြားလိုက်ဖော်ဆောင်ရေးဦးဆောင်ဖွဲ့ဝင်တင်းဒရာတက္ကသိုလ်တာဝန်ခံပါမောက်ခါချုပ်အရင်းသာဥက္ကင်မောင်ချူနဲ့ကျွန်တော်ကြိုတင်တာဆွေးနွေးတင်သက်တာပါပဲ။ဒီလိုရန်ကုန်တက္ကသိုလ်ပြတိုက်အဖို့ဝင်နေတဲ့တက္ကသိုလ်သမိုင်းကိုပိုင်းနာပိုင်းခွဲပြီးမတန်းတင်လို့စီစဉ်နေတဲ့ဆွေးကြောင်းပမဟုတ်ဥက္ကင်မောင်ချူကစတင်ဆင်းပြပါတယ်။ကျွန်တ
ော်တို့ရဲ့ပြတိုက်ကိုတက္ကသိုလ်မထူထောင်မီကာလပေါ့1920မတိုင်မီက1988မှာဟိုရန်ကုန်ကောလိပ်စားပြီးတော့ဟိုတတိတဲတဲ့ကာလပေါ့ဆရာအဲ့ဒီကနေပြီးတော့1920အထိကိုခေတ်ကာလတစ်ခုအနေနဲ့ပိုင်းပါမယ်တက္ကသိုလ်စထူထောင်မှုစူးစမ်းတဲ့ကာလချက်လက်တွေဖြည့်ရတွေအမိန်ကြော်ညာစာတွေစရှိတယ်ပေါ့နော်နောက်ဒီလူတွေရဲ့တက္ကသိုလ်ဖွင့်ပေးဖို့တောင်းဆိုချက်တွေအဖွဲ့အစည်းတွေရဲ့တောင်းဆိုချက်တွေအဲ့ဒီချက်လက်တွေထောက်ထားတွေပါပါမယ်ဆရာပြီးတဲ့အခါမှာ1920အနေပြီးတော့ကျွန်တော်1945အထိကာလတစ်ခုပါအဲတခါ1945နဲ့1980အထိကာလတစ်ခုပိုင်းပါမယ်1980နဲ့1995စေရင်တုကာလတစ်ပိုင်းဖြစ်ပါမယ်1995နဲ့အဲနှစ်တရာအထိပေါ့နော်အခုဒီနေ့ပြည့်တဲ့အချိန်တည်းဟာအပိုင်းတစ်ပိုင်းနေနေဆိုအပိုင်းအားဖြင့်ခေတ်ကာလ5ခုပိုင်းပြီးတော့မှကျွန်တော်တို့ပြရတဲ့ကူစီစဉ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါတယ်အဲ
ခေတ်ကာလအလိုက်ပိုင်းတာဖြစ်ပါရဲ့အကြောင်းများအဖြစ်ကရောဒီအခုကျွန်တော်ရှင်းနေခြင်းနဲ့နိုင်ငံရေးပိုင်းရန်ကုန်တက္ကသိုလ်ရဲ့မြန်မာသမိုင်းမှာအရေးပါတဲ့နိုင်ငံရေးအခက်ကဏ္ဍကိုဘယ်လောက်ထိခိုက်လိုက်လှုပ်ထားပါလဲပြည်내ထားပေါ်ပြဖို့ပြည်ကြစီစဉ်ထားတာရှိပါလား
ကျွန်တော်တို့ကရန်ကုန်တက္ကသိုလ်ဤစမထူထောင်ရင်းနဲ့ကဒီကလကရတက္ကသိုလ်ရဲ့တောက်ခံနေတဲ့ရန်ကုန်ကောလိပ်ကစရှိခဲ့တယ်အဲ့ဒီအနေထားလေးကိုကျွန်တော်တို့တိုင်းပြည်မှာလည်းပဲတက္ကသိုလ်တစ်ခုဖြစ်အောင်ဆိုပြီးတော့ကြိုးစားတဲ့ကာလမှာအဲဒီနေ့အဖြစ်တော့မြန်မာပြည်သူလူထုရဲ့အဲသဘောထားဆန္ဒတွေတောင်းဆိုချက်တွေဖွဲ့စည်းတဲ့တောင်းဆိုချက်တွေအဲဒီအချက်လက်အထောက်အထားတွေနဲ့ကျွန်တော်တို့ကတင်ပြမယ်ကာလဖြစ်ပါတယ်အဲတခါတက္ကသိုလ်ကြီးစထူထောင်တဲ့1920ဒီဇင်ဘာလ1ရက်နေ့စပြီးတော့ဒီဥပဒေပြဋ္ဌာန်းပြီးတော့မှထူထောင်လိုက်တဲ့အချိန်မှာ1920ဒီဇင်ဘာလ5ရက်နေ့မှာဆရာတို့လည်းသိတဲ့အတိုင်းရန်ကုန်တက္ကသိုလ်ရဲ့အဲဥပဒေကိုမကျေနပ်လို့ဟိုပထမဆုံးကျောင်းသားတပိတ်စတင်ဆင်နွှဲခဲ့တယ်ပေါ့လေဒီလို1920ကျောင်းဖွင့်ဝင်ခြင်းမျိုးသားနေပေါ်ပေါက်လာစေတဲ့ကျောင်းသားတပိတ်ကြီးဆင်နွှဲပြီးတဲ့အခါမှာတပီလုံးမှာမျိုးသားကျောင်းကြီးပေါ်ပေါက်လာတယ်အဲဒီပေါ်ပေါက်လာတဲ့အတိုင်းဒါဒီကလည်းသူ့ကာလနဲ့ပြီးဖြစ်လာမယ်ဒီလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကိုများစွာအထောက်အပံ့ပြုခဲ့တဲ့ကျောင်းသားများရဲ့ကြိုးစားပေါင်းဆောင်ခဲ့တဲ့အပိုင်းလေးပါမှာဖြစ်ပါတယ်အဲဒီခါတည်း1930နဲ့31လောက်မှာရန်ကုန်တက္ကသိုလ်များကျောင်းသားသမဂ္ဂစတင်ဖွဲ့စည်းတဲ့ဒီကဏ္ဍကြီးလည်းပါမှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာဒီညမှာလွတ်လပ်ရေးပြည်နောက်ပိုင်းမှာပေါ့လေအထူးသဖြင့်ရန်ကုန်တက္ကသိုလ်သမဂ္ဂရဲ့ဟိုပြင်ပနိုင်ငံရေးပြည်ရဲ့တွေရိုက်ခတ်လာတယ်ပြင်ပနိုင်ငံရေးပြောကားတွေဝင်ရောက်ဝင်နှောက်လာတယ်တချို့ကလက်ဝဲတချို့ကလက်ရဆက်သဖြင့်တချို့ကအာဏာရတချို့ကအတိုက်ခံအဲ့လိုမျိုးတွေဖြစ်လာတယ်ဆိုပြီးတော့သုံးသပ်ပြောဆိုမှုတွေရှိပါတယ်ဒီဘက်ကဆရာတို့ဘယ်လိုကင်တွယ်ဖော်ပြထားပါလဲ
အဲကျွန်တော်တို့ကတော့ကဏ္ဍဆောင်ပါဝင်မှာဖြစ်တဲ့အတွက်ဒီကျောင်းသားသမဂ္ဂကဏ္ဍကလည်း45နေ1980အတွင်းမှာပါဝင်မှာဖြစ်ပါတယ်အဲ့တော့ပြန်ပိုင်းရရင်45အစ်ပီးကာလဖြစ်တဲ့အတွက်တက္ကသိုလ်ကစတင်မထူထောင်နိုင်သေးပါဘူးအကျန်းပေါ်လေးဟိုကြားပြတက္ကသိုလ်နေနဲ့ပဲထူထောင်ခဲ့ရသေးတယ်နောက်48လောက်မှအသားကျပြီးတော့စထူထောင်လာတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီကျောင်းသားသမဂ္ဂရွေးချယ်တင်မြှောက်ပွဲတွေပြန်ပြီးတော့စလာတယ်1962အထိကဒါကျောင်းသားသမဂ္ဂဟာဟိုဖွဲ့စည်းတစ်ခုအနေနဲ့ဒီတန်ကုန်တက္ကသိုလ်ဝင်းဝိုင်းမှာရည်တည်ကြတာကိုတွေ့ရပါဖြစ်ပါတယ်ကျောင်းသားတွေရဲ့အသင်းဖွဲ့တွေပေါ့နော်အခုနလိုကျောင်းသားညီညွတ်ရေးတပ်ဦးတို့ဂျာနီရေးတပ်ဦးတို့နော်တန်ရှင်းကျောင်းသားအင်အားစုတို့နော်ဒီမိုကရက်တစ်ကျောင်းသားများအဖွဲ့ချုပ်တို့ပေါ့အရင်တော့ကတော့ DS ကိုခေါ်တာပေါ့ဆရာလေ
ကျောင်းသားရဲကောင်ဖွဲ့တို့အစကြီးတဲ့ကျောင်းသားဖွဲ့များဟာဒီရန်ကုန်တက္ကသိုလ်ကျောင်းသားများတက်မဲ့ကမှာလမ်းရွေးခံပြီးတော့မှကျောင်းသားရဲ့ဆောင်ရွက်တယ်လို့ကျွန်တော်တို့နားလည်ပါတယ်။ဟုတ်ကဲ့အဲဒီကနားလည်းပါဝင်မှာဖြစ်ပါတယ်ဆရာ။ကျွန်တော်ရမိကနာ60နှစ်မှာစစ်တပ်ကအာဏာသိမ်းတာကိုကျောင်းသားတွေကပြင်းထန်ကန့်ကွက်ကြတယ်။အဲ့ဒီကြောင့်အာဏာသိမ်းတဲ့တော်လှန်ရေးကောင်စီစစ်အုပ
ကျွန်တော်တို့တက္ကသိုလ်ရွှေချမ်းအဖြစ်နေတဲ့အတွက်ကြောင့်ဒီလိုနှင်းနှင်းချေမှုငယ်လေးဆိုပြီးတော့ပြောတာကြားဟုတ်ပါတယ်တကယ်ကြောင့်ဆရာတို့ပြတာအနေနဲ့ဘယ်လိုခိုင်တွဲတင်ပြမယ်လို့စီစဉ်ထားပါတယ်ဒီထောက်ထားရင်လည်းပတ်သက်လို့ကျွန်တော်တို့အိုးရမယ်ကစင်းတွေရဲ့ကျောင်းသားနှစ်လယ်မယ်ကစင်းတွေရဲ့ဟိုရကနေပါဟိုပြန်လဲရှာဖွေပြီးတော့မှဒီထောက်မှတ်တမ်းတွေနဲ့ပြည့်စုံပြီးမှ သူပေါ့ကဏ္ဍဆိုအောင်တော့ကျွန်တော်တို့စုပေါင်းမှာဖြစ်ပါတယ်အဲ့တော့အဲ့ဒီထောက်ထားတွေအချက်လက်တွေအရကျွန်တော်တို့ပြလိုက်ကိုလာရောက်လှူဒန်းမှသာလင်းနဲ့ကျွန်တော်တို့ရမှာဖြစ်သလိုကျွန်တော်တို့ကိုယ်တိုင်လည်းပြလိုက်ဖွဲ့ဝင်နေလဲလိုက်လံစုပေါင်းချပွေကြမှာဖြစ်ပါတယ်88အချိန်မှလည်းပဲကျွန်တော်တို့ကဒါသေရတုကာလပေါ့ရွှေတုနဲ့သေရတုကြားတဲ့ကာလမှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေတခုဒီနိုင်ငံတော်ရဲ့သမိုင်းမှလည်းပဲထူးခြားတဲ့ဖြစ်စဉ်တွေတခုဖြစ်တဲ့အတွက်သူလည်းကနာတခုနေနဲ့တော့ပါဝင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်မေးချင်တာကအခုလက်ရှိ88လွန်လာပြီးရဲ့နောက်အထူးသဖြင့်အခုပြည်သူလူထုရွေးကောက်တင်နောက်တဲ့အစိုးရတက်လာတဲ့ခေတ်မှာကျောင်းသားသမဂ္ဂတွေလည်းရှိပါတယ်အစိုးရကလည်းအစီအမံပြုတဲ့ထင်ပါတယ်ဒီကျောင်းသားသမဂ္ဂတွေဆိုတော့ဒီကျောင်းသားသမဂ္ဂတွေရဲ့အခန်းကဏ္ဍကိုဘယ်လိုရှိရလို့ဆရာသုံးသပ်မိပါလဲဘယ်လိုဖြစ်သင့်တယ်လဲ
ပါတီစုံဒီမိုကရေစီရွေးကောက်ပွဲလုပ်လိုက်ပြီးတော့ရွေးကောက်ပွဲနဲ့နိုင်ငံတော်အစိုးရကိုစတင်ဖွဲ့စည်းလာပြီးဖွဲ့စည်းလာတဲ့အခါမှာ2010အနေနဲ့15 5နှစ်တာကာလချိန်နောက်ကစပြီးကျောင်းသားသမဂ္ဂတွေပြန်လည်ပြီးတော့ဖွဲ့စည်းခွင့်ပြုလာတာကိုတွေ့ရပါတယ်ဒီကျန်တဲ့တက္ကသိုလ်ရဲ့ကဏ္ဍတွေလည်းရောက်လေကျွန်တော်တို့က95အနေနဲ့တရားအတွင်းမှာဆောင်ရွက်ခဲ့တဲ့ကဏ္ဍလည်းပေါင်းစုံရှိတယ်ပေါ့ဒီကြားထဲမှာလည်းပဲဒီကျွန်တော်တို့ဟိုဖွဲ့စည်းပြီးရဲ့အချိန်နောက်ပိုင်းမှာကျောင်းသားသမဂ္ဂရဲ့လှုပ်ရှားဆောင်ရွက်မှုအတိုင်းအတာတွေကိုဆရာတို့ဟိုမြင်တွေ့ရတဲ့အတိုင်းပဲပေါ့နော်သမိုင်းချက်တွေကတချို့ချက်လက်တွေမှာလည်းဟိုထူးခြားမှုတွေတွေ့ရတယ်။နောက်ဒီပညာရေးနဲ့ပတ်သက်ပြီးတော့တိုးတက်ဖွံ့ဖြိုးအောင်လုပ်ချင်တဲ့စိတ်ဆန္ဒတွေပြင်းပြတာတွေတွေ့ရတယ်။ဒီကျောင်းသားသမဂ္ဂတွေကအဓိကအဖြစ်တော့တဲကတူရဲ့ပညာရေးအဆင့်မြင့်ခြင်းနဲ့သင်ကြားသင်ယူလိုကြတယ်ဆိုတဲ့ဆန္ဒကိုတွေ့ရတယ်။ဒါကြောင့်အခုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရကိုယ်တိုင်ကလည်းပညာရေးဝန်ကြီးကိုယ်တိုင်ကငိန်ကြားသွားသလိုပါပဲရန်ကုန်တက္ကသိုလ်ရုံးတော်မှာဒီတော်တွင်းလေးမှာအဆင့်13,000ကျော်ကနေအဆင့်9,000ကျော်အထိအဆင့်900လောက်ကိုကျော်ဖြတ်ပြီးတိုးမြင့်လာခဲ့နိုင်တယ်။ဒါ ਉਹ လည်းကျောင်းသားသမဂ္ဂဖွဲ့စည်းတွေကလည်းဒါဟိုသူတို့လေ့ကျင့်တဲ့ဆန္ဒနဲ့ကျွန်တော်တို့တက္ကသိုလ်နိုင်ငံတော်ဆိုရလုပ်နေတဲ့သဘောထားတွေနဲ့ kait ညီတယ်လို့ကျွန်တော်အနေနဲ့တော့ရှင်းပြသုံးသပ်ပါတယ်
။ဟုတ်ကဲ့တော့ငါတက္ကသိုလ်ကိုပိုင်စီမံခံွယ်သူ့ရှိခဲ့တယ်ပေါ့ဆရာ
။ဟုတ်ကဲ့။
ပညာသင်ယူလွတ်လပ်ခွင့်တွေပါတယ်။ကျေးပြင်းပြန်ပူပြီးရရှိခဲ့တယ်ဆိုတော့အခုခါမှာတော့အဲ့လိုအစီအမျိုးပြန်ရောက်နိုင်တယ်ထင်ပါလ
ားအခုပဲကျွန်တော်ဟိုပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပေါ့လေဒေါက်တာမျိုးသိန်းကြီးရဲ့မိန့်ခွန်းကိုနားထောင်လိုက်ရပါလေနားထောင်လိုက်တဲ့အခါမှာဒီအချက်ကိုအော်တိုနိုမီပေးဖို့ရန်ကုန်တက္ကသိုလ်နမူနာထားပြီးကျန်တဲ့တက္ကသိုလ်တွေပါတွေ့ပါသူတို့ဩဂုတ်လဒီဝန်ကြီးဖွဲ့စည်းဝေးမှာဆုံးဖြတ်ချက်ချပြီးပြီလို့ကျွန်တော်တို့တွေ့ရပါတယ်မျှော်လင့်ထားပြီးဖြစ်ပါတယ်ကျောင်းသားကျောင်းသူများနဲ့ကျောင်းပြည်သူလူထုအဲကျောင်းသားမိဘများအားလုံးကလည်းပြောလင်းနေပါတယ်
ဆိုတော့အခုဆရာတို့ပြလိုက်ထူထောင်လိုက်တဲ့အတွက်အချိန်ကအရှက်မှာ
ဟုတ်ကဲ့ကျွန်တော်မြင်ကတော့ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်ရဲ့နှစ်တရာပြည့်တဲ့အချိန်မှာပြားတိုက်ကြီးတစ်ခုပေါ်ထွက်လာပြီပေါ့နော်ထဲမှန်ထဲရတဲ့စုဆောင်တာတဲ့ပစ္စည်းတွေမဆုံးမနေသေးတော့လည်းပဲခုနဆရာဟိုပြောပြသလိုပဲနောက်လာနောက်သားတွေအားလုံးသင်ခန်းစာယူနိုင်မှုနော်ဒီပေါ်မှာမူတည်ပြီးတော့မှ အားထုတ်ကြိုးပမ်းနိုင်မှုအတွက်ဒီပြားတိုက်ကြီးဟာကျွန်တော်တို့အကောင်းဆုံးကြိုးပြုလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ရန်ကုန်တက္ကသိုလ်ကြီးကလည်းပဲအခုနှစ်တရာအားနေပြီးတော့နောက်နှစ်ပေါင်းများစွာဆက်လက်တည်ထောင်ပြီးကမ္ဘာအဆင့်ကိုအဆင့်9000ကျော်အားနေဒီတဲ့ဒီတိုးမြင့်ပြီးတော့အဆင့်တွေမြင့်တက်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒီဟာအတွက်ကိုကျွန်တော်တို့ပြားတိုက်ကများစွာအထောက်အကူပြုမယ
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်လူတိုင်းရဲ့လူမျိုးရေးစီးပွားရေးတွေမှာထိခိုက်နေတာမှုတွေကြုံတွေ့နေကြရတာပါ COVID-19 ကူးစက်ပြန့်နှံ့မှုလုံးရောကြသွားမဲ့အချိန်ကိုလူတိုင်းမျှော်လင့်နေကြရတာကြောင့်ဒီချိန်မှာ COVID-19 ကူးစက်ပြန့်နှံ့မှုတွေရောကြသွားနိုင်ပါတယ်လို့မြင်ကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျန်နိုင်ကအခုလိုရှင်းပြပါပါတယ
်နိုင်ငံတကာလေ့လာတဲ့သူတွေအရကတော့ဒီ virus ပိုးတစ်မျိုးပျောက်ကွယ်သွားဖို့เนาะကူးစက်မှုလုံးမရှိဖို့ဆိုလို့ရှိရင်အချက်နှစ်ချက်ပုံမှန်မှုတည်ပြီးတော့သူတို့ပြောဆိုထားပါတယ်ခေါ့နော်နံပါတ်1ကတော့ကာကွယ်ဆေးပေါ်ပလာပြီးတော့ကာကွယ်ဆေးရာကမ္ဘာလူရည်ရဲ့နော်ဒီ80ရာခိုင်နှုန်းလောက်ကိုလွှမ်းခြုံသွားမယ်ဆိုလို့ရှိရင်ကူးစက်မှုနှုန်းတွေကျော်ကြမယ်နော်ဒီရောဂါပိုးပြန့်နှံ့မှုမရှိအောင်ဓာတ်ဆီးနိုင်မယ်လို့ယူဆကြတယ်ပေါ့နော်ဒါနံပါတ်1နံပါတ်2က herd immunity လို့ခေါ်တဲ့ဒီ community immunity ဒီပြည်သူလူထုထဲမှာလူတော်တော်များများရောဂါပိုးကူးစက်မှုခံပြီးသွားပြီဆိုလို့ရှိရင်သူတို့မှာအထိုက်လျောက်ကိုယ်ခံစနစ်တွေဖြစ်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်ကူးစက်မှုလုံးလျော့သွားမယ်လို့ပြောတယ်
ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်တဲ့အခါကူးစက်ပြန့်နှံ့ရာဒေတာတွေမှာရှိတဲ့လူဦးရေရာဂိုင်းနှုန်းတစ်ခုကိုရောဂါကူးစက်ပြီးသွားတာပဲဖြစ်ဖြစ်ကာဝယ်ဆေးထိုးနိုင်ခဲ့ရင်ပဲဖြစ်ဖြစ်ရောဂါကူးစက်ပြန့်နှံ့မှုတွေရောကြသွားတယ်လို့သိရပါတယ် COVID-19 ဗိုင်းရပ်စ်ပိုးကလည်းရာဂိုင်းနှုန်းတစ်ခုအထိကူးစက်ပြီးတဲ့အခါဒါမှမဟုတ်ကာဝယ်ဆေးထိုးနိုင်ခဲ့တဲ့အချိန်မှာဖြစ်ပေါ်မှုလုံးရောကြသွားနိုင်တယ်ဆိုပေမဲ့ရောဂါတစ်ဖြစ်တာကြောင့်ရာဂိုင်းနှုန်းကိုတိတိကျကျခံမှန်းမှုမလွယ်ကူဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
် Ready Heart Immunity ဆိုတာလည်းဆရာတို့တွက်ချက်ရတော်တော်ခက်ပါတယ်ဘာလို့လဲဆိုတော့ရောဂါတစ်ခုနဲ့တစ်ခုမတူလို့တဲ့အဲ့တော့ဝက်သက်ယောဂမှာတော့တွက်ချက်ထားတာတော့ကမ္ဘာလူကြီး90ရာခိုင်နှုန်းเนาะကာကွယ်ဆေးထိုးပြီးရင်တော့လကောင်ဝက်သက်ယောဂပေါက်ဖြစ်ပြီးရင်တော့လကောင်ဒီကူးစက်မှုနှုန်းမရှိတော့ဘူးလို့သုံးသပ်ထားကြတယ်ပေါ့เนาะအဲ့တော့အဲကျန်တဲ့ယောဂပိုလီယိုယောဂပေါ့တော့ပိုလီယိုယောဂတို့ကတော့သူကတော့80ရာခိုင်နှုန်းလောက်ကဒီကာကွယ်ဆေးတွေဆေးထိုးဆေးတောက်ထားမယ်ဆိုလို့ရှိရင်ကျန်တဲ့30ရာခိုင်နှုန်းကကာကွယ်ဆေးမထိုးမတောက်တော့လဲပဲဒီပိုလီယိုယောဂဒါဘုံမဖြစ်နိုင်ဘူးဖြစ်ဖို့ရာခိုင်နှုန်းအလွန်နည်းတယ်ဆိုပြီးတွေးဆထားတယ်အဲ့တော့ဒီ COVID-19 ယောဂါပိုးကတော့ယောဂါပိုးအစ်စ်ဖြစ်တဲ့အတွက်ကြောင့်ဆရာတို့ကဒီဘလောက်ရာဂိုင်းနှုန်းယောဂါကူးစက်ပြီးတဲ့အခါမှာကူးစက်မှုနှုန်းကျော်ကျသွားမယ်ဆိုတာမသိဘူးမသိသေးဘူးပေါ့နော်နောက်တစ်ချက်က COVID-19 ယောဂါပိုးဝင်ရောက်ပြီးတဲ့အခါမှာထွက်ပေါ်လာတဲ့ကိုယ်ခံစနစ်ဒီနော်ဒီပိုးကိုဘလောက်ကြာကြာဆက်ပြီးကာကွယ်တိုက်ခိုက်နိုင်မလဲဆိုတာလည်းမသိသေးဘူးနော်ဒါကြောင့်မလို့ဒီယောဂါကြီးဘယ်ချိန်မှာဒီကူးစက်မှုနှုန်းကျော်ကျသွားမယ်တော့မို့လုံးလုံးမရှိဘူးဆိုတာပြောဖို့ဆိုတာတော်တော်ခက်တယ်လို့ပြောပါတယ်
ကာဝေးဈေးရရှိပြီးတဲ့နောက်မှာလည်း COVID-19 ကာဝေးနည်းလမ်းတွေကိုဆက်လက်လှောက်ဆောင်သွားကြဖို့လိုနေုံပဲလို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျားတို့အနေနဲ့အခုမျှော်မှန်းဖို့ကတော့ဒီကာဝေးဈေးကိုအဓိကမျှော်မှန်းရမယ်ပေါ့နော်။အဲ့တော့အခုလေ့လာတွေ့ရှိချက်အချို့မှာတော့ဒီ COVID-19 ဖြစ်ပြီးတဲ့အခါမှာရရှိလာတဲ့ကိုယ်ခံစနစ်ကဆိုလို့ရှိရင်3လ5လကနေတချို့ဒီလေ့လာမှုတွေမှာဆိုတစ်နှစ်နီးပါးလောက်ထိကိုဟိုကာဝေးနိုင်စွမ်းရှိတယ်လို့သိရတယ်။ဆာဂျောကတော့ငါလည်းစာကိုဗီ1ကြောင့်ဖြစ်တဲ့ထွက်ပေါ်လာတဲ့ကိုခံစနစ်ကဆိုလို့ရှိရင်တစ်နှစ်အထိတောင်သိမ့်မခံဘူးလို့ပြောတယ်เนาะသူတို့လည်း9လ3လ5လလောက်ထိခံနေဆိုပြီးတွေးရှိထားတဲ့အခါမှာဒီ COVID-19 ပိုးဒီဆရာတို့အနေနဲ့ဘယ်လိုယူဆမိလဲဆိုတော့ဒီတုတ်ခွေးယောဂါပိုးလိုပဲနှစ်စဉ်ဆက်ပြီးထိုးသွားဖို့များလိုမလားဆိုပြီးတော့ဒါဟိုစဉ်းစားတဲ့တွေးခေါ်တဲ့အစင်ပဲရှိသေးတယ်တိတိကျကျကတော့အခုဆရာတို့ဗက်ဆင်းတွေအောင်မြင်ပြီလို့လည်းသိရတယ်ဗက်ဆင်းထိုးထားတဲ့လူပြောက်ရဲ့ဒီကူးခံစနစ်ကိုနောက်ပိုင်းမှာစမ်းသပ်ဆေးဆေးပြီးတော့ဘယ်လောက်ကြာကြာဒီခံနေရှိမလဲဆိုတာအဲ့ကြမှာပဲကြည့်မယ်เนาะအဲ့တော့ယောဂပိုးဒီအစ်စ်ဖြစ်တယ်အခုဆိုစဖြစ်တာတစ်နှစ်ဒီပါပဲရှိသေးတဲ့အတွက်ကြောင့်เนาะသူ့ရဲ့နောက် set dua mah, kalau yang main nisbah ni dia, di kalau yang sebab pelaut kah set bintu dua amle surari kah, kuki bija mah pionai dia. Kalau ni ada kui yoga lu dua dah, yoyo bija bah, cebi piang piang dua amle solusi, siapa tu? Piang dua ni di yoyo bija tu, vaksin kalau yang sebab ada tetap dua amle, ni sih tu dua ya ram yuli le tetap dua amle. นั่นตราดีตรอเลโกโตเพิ่งช่วยแค่เดนี่ทำอยู่เลยเจ้าหน้าเงี้ยบ่เนาะแต่ยังกูเชื่อมาจะย้อมเองส่วนนี้ที่กูเป็นนายกอดีเพื่อเชื่อมาเป็นนั่นมุเนาะจะตัวมาเลยยกอดีเจ้าเกิดตัวมาเลยสวากูเชื่อมาที่จะเจ้าเปลือยมียาดีบุการก้าวอินเนอร์น่าวแต่เนเน่เนี่ยมากาวเวสีทูเมกาวเวสีแต่ดันจ้าเมสุนนั่นเนี่ยเราเกิดมาเหรอที่ยกอดีกบ้าบีบ่มากูเสียมุนตรงนี้ยัดดันตัวเมกูเสียนี่ไม่ใช่สามีบ้าน
ดูไลน์นั่นเลยเนี่ยจ้าเลยโควิด-19กูเสพเป็นหูยยอดจากตอนนี้เฉยฮะนี่เนี่ยชีวิตจะมีออกมาพิจารณาเขาเองนี่เนี่ยดูไลน์นั่นในไทยตัวบุจูดาจ้ามาพิจารณาเจ้าแต่ในเมื่อไรได้พิจารณาเลยฉันเอาแต่ละว่าดูดีข่าวอ่ะบัสเซนเตอร์เซอร์บินิดาวิวเอ็ดบัตรเรนอัลดาตรีนิโก้ฉันเอาอย่างไรก็เต็มเซอร์บินิดามาพิจารณาเขมีอ่ะ มาดูบอลลูนมาดีดีกูมาราโดน่ามาในสังไห่ในกาควันนั้นตัวเก็บบาบีอาจจะนี่น่าหนังเงี้ยบุญนู้นซาร์ลิสยูกาตุยเนย์มาเยอะที่เนี่ยลงยาดามีดอกแต่ชาวเซียมาควันนั้นตัวเก็บบาบีมาราโดน่าควันนั้นตัวละฮะอาจจะนี่น่าหนังเงี้ยตัวดามก้ากับบาบอลลูนโลกาเนี่ยอาจจะโลกาตัวเล็กที่มาเรื่องโซเชียลมีดีคูลูสุอามาพิบาร์เลยมาราโดน่าหาทางกูอาชีพเสียเปลี่ยนเนี่ยดีมาแต่ฮงดูอามิงเก็บบีดอกกับบาบอลลูนโลกาโก้โลกาเนี่ยหนังเงี้ยดูพิบาร์เล ကတော့သူ့ရဲ့အကြီးမားဆုံးအောင်မြင်မှုလို့ဆိုရမှာပါ TV တွေစတင်ပြီးတော့ကျေကျေပြန့်ပြန့်အသုံးပြုလာတဲ့အဲ့ဒီကာလမှာမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကပေါ်လုံးဝါသနာရှင်တွေဟာဂျိုးလူတွေရုပ်မြင်သံကြားလိုင်းတွေရေဒီယိုတွေကနေထုတ်လွှင့်တဲ့ဘောလုံးပွဲတွေကိုနားဆင်ကြည့်ရှုရင်းလူတိုင်းလူလူကမာရာဒေါနာဖြစ်ချင်ခဲ့ကြတာပါဆိုတော့မြန်မာနိုင်ငံမှာရောမာရာဒေါနာကိုအဲ့ဒီအချိန်ကဘလောက်အထိအားကြခဲ့ကြပါသလဲမြန်မာလေယာဉ်မော်လုံးသမားဟောင်းကိုတင်မြင့်အောင်ကတော့
ကျွန်တော်တို့စပြီးဘောလုံးကစားတဲ့အချိန်မှာလေးကသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်နော်ဘလောက်ဒီယူသွက်တယ်ဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်တို့1989မှာခြေစားချက်ကစားရပေါ့နော်ကျွန်တော်ရဲ့မျိုးလိုက်ဝင်တဲ့တန်းတော့ချက်ကစားရချင်ကျွန်တော်တို့မျိုးလိုက်ဝင်ဆိုရှင်သူ့ပွဲကြီးကြည့်တော့အဲပူပဖက်နဲ့သွားဝယ်သူပူမမျက်စိတာအဲ့ဒါအရင်သိကြည့်တာကျွန်တော်တို့မှာဒေါ်လာတန်တရာနေရာလောက်ရှိတယ်ကျွန်တော်အဲ့ဒါသိတ
ာဒါပြင်မြန်မာသင်းရဲ့တိုက်စစ်မှုဟောင်းကိုမျိုးလိုက်ဝင်ကလည်းအခုလိုပြောပါတယ
်80ရေကင်မှာကျွန်တော်40စဖြစ်တာပေါ့ညီငယ်40အဲပြီးတော့89 90မှာကျွန်တော်ကျေးဇူးသားသွားတော့အဲဒီမှာအခုတန်တိုးအောင်ရဲ့ကိုတင်မြင့်အောင်ရဲ့ကျွန်တော်ရဲ့တောင်းကြီးတော့တင်းနေအတူတူလေမလေးရှားမှာကျွန်တော်ကျေးဇူးထပ်စားတယ်တခါမှလည်းမထုတ်ဘူးလေအဲ့မှာရောက်တယ်ဟိုကသူကလေးလေးရောက်တယ်မလေးရှားကတော့ဒီဆိုတာနဲ့သူကလမ်းမှာပဲသူကချက်ချင်း training assembly ဝတ်စုံနေတို့ဖနက်တီတို့ facility ပေါ့သူကအဲ့ဒီမှာအဲ့ဒီတက်ဆိုင်ပို့ပြီးတော့တခါလေးယူပေါ့ကျွန်တော်ယူသွင်းနေတယ်ဆိုတော့အဲ့ဒီမှာမာဒနာဝတ်တရာပူမာဆိုပြီးတော့သူက crazy လေပူမာဟိုသူဖနက်ကပူမာကျွန်တော်မှတ်ထားတော့ဟာငါလဲအရင်ဒီဘက်မြန်မာပြည်မှာထုံးစံနိုင်မောကြော်စိန်လို့ကြော်မြင့်လို့ပဲကျွန်တော်တို့ကစီးရတာဟိုဒီဘက်မှာရှိတယ်ဒီဘက်ဘက်ထွက်တော့အာဒါမျိုးတွေအဲ့ဒီဆိုတော့ကတောင်းဆိုတော့ငါအတိတ်တော့မစီချင်ဘူးဖူမောကတော့ရမှာဆိုအတင်းပိုင်အတင်းကလူတွေအဲပူမဆိုင်ကိုပို့ပေးတာအဲအဲ့လောက်ဒီကျတော့မတော်ကြီးဆိုတာသူစီးတဲ့တက်ပူမောကိုစီးတာဖြစ်ကျင်တော့အမမတ်ရအနောက်နေလဲကြာကျွန်တော် training စင်းတော့ကိုစုမဖြစ်ဘူးလေဖက်နဲ့သူတို့ဒီဖက်တွေကတို့ကစတာမုံတိတ်ပြီးတော့ဒီဘက်မှာရှားပါနေရပါတော့ဒီကျွန်တော်တို့ဒီအသုံးဆောင်ပစ္စည်းတွေဆိုအဲ့ဒီဖက်နဲ့စီးလိုက်တာ training စင်းလိုက်တာအင်ကယ်လေဟောအဲကြောက်ပတိကြိုင်လိုက်အဲ့လောက်ဒီကျွန်တော်မာစတာကိုယူသွတ်တာပေါ့
မာရဒိုနာဟာဘောလုံးကွင်းထဲမှာရှမ်းရှမ်းတောက်အောင်မြင်ခဲ့သလိုဘောလုံးကွင်းပြင်ပမှာလည်းနာမည်ကြီးတဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်ငွေဆေးသုံးဆမှုအပါဝင်သူ့ရဲ့လူမှုဘဝနေထိုင်မှုပုံစံတွေကြောင့်တခါတရံမှာမကောင်းသတင်းတွေနဲ့လည်းကြော်ကြားခဲ့သူဖြစ်ပါတယ်။ဒီပေါ်မှာတော့အာသာကလောင်ရှင်ကိုဇော်မျိုးတန်းက
ဘောလုံးသမားဘဝမှာသူ့ရဲ့ကစားသူတွေကမကောင်းလားဆိုတော့ကောင်းပါတယ်။သို့တော်လည်းပဲကျွန်တော်ကတော့သူ့ကိုဒီဘောလုံးကွင်းအတွင်းနဲ့ဘောလုံးကွင်းပြင်က
ကျေးရည်ပေါ့ကျေးရည်ကသူ့လူပိုးပြီးစိတ်ဝင်စားစီခဲ့တယ်ပြိတ္တပူပြီးစိတ်ဝင်စားစီခဲ့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးမှာဆိုတာဘလုံးမင်းတွေကမတော်တာမဟုတ်တော့ဘလုံးမင်းတွေမှာတော့ကစားပုံကတော်ပါတယ်ဒီဒါကြောင့်လည်းဒီနောက်ဆက်တိုက်စစ်မှုပေါ့နောက်ဆက်တိုက်စစ်မှုတရားဝင်တဲ့ကမ္ဘာကောင်းဆုံးဘလုံးမှာပြည်ကြီးဆက်ခံရတဲ့ဆိုတာဒါသူ့ရဲ့ဖန်ရဲ့ဘလောက်
ตะเข็ดมาตะหยอดสู่ยะละอ๋อทูจนดูโลပြောมาဖြစ်ပါတယ်မာရဒေါနာနဲ့ပတ်သက်ပြီးကိုမျိုးလိုင်ဝင်းကဘောလုံးတစ်လုံးလူတစ်လူသူကဟိုချီချောက်ကလက်ဖြစ်နေလို့လက်ကလုံးနေတယ်လို့ပဲချောက်ကလည်းအမျိုးမျိုးဟိုလုံးလို့ရတယ်ဘောလုံးလုံးနိုင်နေတယ်အဲ့ဒီဟာပို့ပြီးတော့သူနဲ့တက်တယ်နောက်ပြီးတော့ဘယ်တော့ပဲသူ့ကိုလူပဲခြားခြားဘယ်တော့ပဲဟိုကန်ကန်ဘယ်တော့ပဲဟိုသူ့ကိုမာကင်မဲ့လို့
anticipation concentration are ပေါ့နော်ဘလုံး concentration are အရင်ကောင်းနေနော်မဟုတ် winning spirit ရှိဘလုံးတည်းနေရမှာဘူးသူကဘလုံးဘက်တယောက်ကိုဘလုံးသူကြော်ဖြတ်ရမယ်ဆိုတော့ဟိုစိတ်ကအငဲရှိတယ်ဆိုတော့ခဲ့ဒီဥစ္စာကိုကြည့်ချင်ပြီသူ့မှာအနိုင်ယူခြင်းနဲ့စိတ်ကအရင်ပြည့်တတ်နေတယ်လို့ကျွန်တော်တော့ယူဆတာပေါ့နော်ဒီကတော့ဘလုံးပညာမှာ impact ကျွမ်းကျင်ပြီးတော့စိတ်ပိုင်းဆိုင်ရာမှာကြိုတင်သိမြင်တတ်တဲ့နော်ဘလုံးသမားကောင်းတယောက်ဖြစ်နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်အနိုင်လူခြင်းစိတ်ပြင်းထန်နော်ဆိုတော့ဒီဥစ္စာလေးတွေပေါင်းတဲ့အခါမှာသူ့အတွက်အရန်ကောင်းသွားတာနော်သူကိုင်းတဲ့ဝင်လာရဲဆိုလို့ရှိရင်သူ့သူ very confident ပေါ့နော်ကွန်ပျူတာအဖြစ်ရှိတယ်ပွဲပွဲကိုနိုင်အောင်နိုင်မယ်ဆိုတဲ့ဟာကိုဘာလို့စိတ်သက်ကိုသူ့အနေနဲ့အတီးဝင်လာတော့သူ့ကျွန်တော်အရန်ချက်နောက်တစ်ခုပြောပြချင်တာဗာလဲဆိုလို့ရှိရင်သူကရက်ကူလေငါးပြင်ငါးလက်မှာလောက်ပဲရှိတယ်ဒါနဲ့သူကအကောင်ကြီးကိုသူ overload နော် pass through လုပ်နိုင်တယ်ပေါ့ကြော်ပြတ်နိုင်အဲ့ဒီအချိန်မှာကြာလို့ရှိရင်ဘာရှိလဲဆိုလို့ရှိရင်ဒီဘောရုံသမားကောင်းတယောက်ကသူ့မှာစကေးရှိရောမပြည့်စုံဘူးဆိုတော့ဟာဘူးသိတာအဲ့တော့ကမ္ဘာလေဗယ်ကိုသွားတဲ့အခါမှာသူ့မတ်ဆယ်တွေကိုကြည့်ပေါ့အဲ့တော့ဒီမတ်ဆယ်တွေကိုသူရအောင်သူဘလူးထရိနင်းလုပ်ရတယ်အဲ့တော့တခုသူကတော့ပညာပေးတော့တာဘာလဲဆိုလို့ရှိရင်အရက်ကူရဲ့ရှည်တယ်မဘောရုံအဓိကမဟုတ်အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာ physical ကိုဘလူးဆွဲတယ်ဆိုတော့သူတို့ရေဆိုင်ရတဲ့ defender ဆိုအားလုံး6ပေဟို technique ပိုင်းဆက်တယ်မှာ very skillful ရှိပြီမဲ့လို့သူကချတူရတဲ့ဟာတွေမှာလည်းသူကပြင်းပြင်းထန်ထန်လုပ်တယ်ပေါ့နော်။ Daniel Jin ရဲ့စိတ်ကလည်းသူ့ကိုဒီလိုဖြစ်ပေါ်စေရဲဆိုရဲတော့သူတို့ကြော်ကြားလာတယ်သူတို့ကောင်းမွန်တဲ့ပရိယတ်တောင်ဖြစ်ပေါ်လို့ဆိုတော့အခုဖြစ်စေတယ်လို့ကျွန်တော်ယူဆပါတယ
်။ Maradona ဟာ Argentina အသင်းကိုလူငယ်ပြိုင်ပွဲမှာရောလူကြီးပြိုင်ပွဲမှာပါကမ္ဘာချန်ပီယံဖြစ်အောင်လုပ်ပေးနိုင်ခဲ့ပြီးတော့ Napoli အသင်းကိုလည်းစီရီချန်ပီယံနှစ်ချိန်နဲ့ဥရောပဘောလုံးဖွဲ့ချုပ်ကလပ်တစ်ချိန်ရအောင်လုပ်ပေးနိုင်ခဲ့တာတွေကသူ့ကစားသမားတက်တန်းတစ်လျှောက်အောင်မြင်မှုတွေကအထင်ကြီးအောင်မြင်မှုတွေဖြစ်ခဲ့ပြီးတော့1986ခုနှစ်မှာတော့ World Soccer Magazine ရဲ့ကမ္ဘာအကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့ပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။လူထုအကြား AIDS ကပ်ယောဂအကြောင်းသိမှတ်ဖွယ်ရာပညာပေးဖို့နဲ့ဒီယောဂနဲ့ကွယ်လွန်ခဲ့ကြသူတွေအတွက်ဝန်းနေတဲ့အထိတ်အမှတ်အဖြစ်နှစ်စဉ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS နေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနှစ်အတွက်တော့ HIV AIDS ကူးစက်ယောဂပပျောက်ရေးအတွက်ကြံ့ကြံ့ခံနိုင်စွမ်းနဲ့အကျိုးသက်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပဖို့ရွေးချယ်ခဲ့ပါတယ်။တက်ဂရင်းထောင်ပြည့်နှစ်တုန်းကကုလသမဂ္ဂအဖွဲ့ကြီးကချမှတ်ခဲ့တဲ့ Millennium ထောင်ပြည့်နှစ်ဖွံ့ဖြိုးမှုရည်မှန်းချက်နဲ့အတူနှစ်စဉ်ကမ္ဘာ AIDS အထိတ်အမှတ်နေ့တွေကိုကျင်းပခဲ့တာမှာကမ္ဘာတဝန်း HIV ဝေဒနာရှင်တွေလိုအပ်နေတဲ့ကုသမှုတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်နိုင်ခဲ့တယ်လို့လူထုအကြားအသိပညာပြန့်ပွားမှုလည်းတိုးတက်လာခဲ့ပါတယ်။2003ခုနှစ်သမ္မတ George W. Bush အစိုးရလက်ထက်မှာပက်ဖာလို့ခေါ်တဲ့အမေရိကန်သမ္မတရဲ့ AIDS ကယ်ဆယ်ရေးအရေးပေါ်ရန်ပုံငွေအစီအစဉ်ထူထောင်ခဲ့ပြီးနိုင်ငံတကာအတိုင်းအတာနဲ့ဘယ်နိုင်ငံမှမဆိုဒီယောဂါတစ်ခုတည်းကိုတိုက်ဖြတ်ဖို့အတွက်အတတ်နိုင်ဆုံးပံ့ပိုးဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးပါတီကြီး200ဆလုံးကဒီဆုံးဖြတ်ချက်ကိုအခိုင်အမာထောက်ခံခဲ့ကြတာဒီကနေ့အထိပါပဲ။ Digane Gabadwama AIDS with another Tonsa Shadan Khan Shibare, Digne Natown says on la T Sia Ya, Ari Yoga de Tonsa Shadan and Ne, Chausa She Yaga Noa, Atake Kudon antiretroviral ne Kutahmu Kanyune Jabare. Yoga de ye to Miani de Lutenya be mele, AIDS necessa de te so mu no ha, Natown Legu Nega, Miazon te so mu no ne saye, Chausa Yaga no, Yoja Dwabiro. Kusamu Tenoale, Tangua, Kosa Konakunete, Liza Yagai no Yodwarelu, UNAIDS, Kula Damaga, AIDS Ayatana, Madantin Tavare, DAIDS Yoga, Tencho Nine, Aumimu, Amyazuha, Pet Farco, American Tamara, Ajibo Yamongwe, Season Bambu Mua de Saint, American Soya, Guni Nangelu, Pibare, Pet Far Season Accounted Poga B, Session Nin Niva Gala, Dwe, Luuye Tanase, Tago Gede Nangelu, Now tap Tamau Miazado Lurea, HIV virus po Makusa Kawe Nangevare. Befa season in Nene, Nangambangaze Jonet to Bubang Sanya B, Ari Nanyanima, HIV AIDS Kusa Yoga, Tencho Nayang Kuni Tauban Nangevare. Divnis Septemala Tonze Yene T, Befa Yebo Yamongwe season Ani, Atake antiretroviral Sene, Kamanje Luuye Sakonet Tama Nathan Nibao, Kuta Pe Nangevare. HIV Kusa Nedu Miganea Mure Mwekenza Kale Nedadama Shivan Hale HIV Po Kinsenswa Mwepa Nangevare HIV AIDS Chao Mibame Poa Yauture Tikai Lure Kalirine Thru Tengjang Beniare to Suzu Bang Chaudatama Konatan Le Bambu Nangevare Dine COVID 19 Kayoga Aro Kabatuan HIV AIDS Yoga Tencho Ye Dwe A Two Saint Kone Piatana Pipare Dabi Me Make Penangan Yaro American yet, bet far as you season yet, bamboo moon air, Dakwegani, CBC, Taupan Yi, Nanjali, don't chubby, COVID 19 Kayoga, don't be a new, Bobby Apin, I get the loo, HIV, AIDS, Kawe Kudai, Mahna, Niao, Sawyan, I get Javare. Tamara, AIDS, Kese, Jibo, season at the same, Kabata, HIV, AIDS, Yoga, Kawe Kudai, Ma, American yet, Gonsa Mua, Piata, Kaimani, Zepchaune, a dying white Kujens Yani, the same. HIV AIDS Kayoga Jet Deo Tencho Nine Senti Pyongle Dwa Di Joban Muria Swansong Nange Barelo American Tamara Donald Trump Josu Lai Jong Makya
American Suya Bonani Abu Jin Sendo Bivarish
Tadabritimakedrain ရုရှားနိုင်ငံမှာရှိလာမယ့်အပတ်တဲကိုဗစ်-19ကာကွယ်ဆေးလူမျိုးများသို့ထိုးနှံပေးမယ့်အစီအစဉ်ကိုစတင်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားအာဏာပိုင်တွေကိုပုံတုံးတွေကအမိန့်ပေးလိုက်ပါတယ်။လာမယ့်ရက်တွေတဲ့ရုရှားနိုင်ငံအနေနဲ့ကာကွယ်ထိုးစစ်နှစ်သန်းကိုထုတ်လုပ်သွားမယ်လို့သမ္မတပူတင်ကပြောပါတယ်။ပြီးခဲ့တဲ့လကတော့ရုရှားတို့ထုတ်လုပ်ထားတဲ့စပက်နစ်ဗီလို့ခေါ်တဲ့ကာကွ IDS ကအစောတလင်မြစ်တာရက်ခံလိုက်ပါတယ်။ဒါ့အပြင်ကမ္ဘာဇီဝမျိုးစုံပြုတ်ကွဲပျက်စီးနေတယ်လို့ခရီးဗီဒါစနစ်ပျောက်ဆုံးလာတဲ့ကြောင်းကန္တရရီကြက်ပြောလာတယ်လို့ဆွဆူတော်တွေလည်းဆုံးရှုံးနေပြီးသစ်စင်တတော်ဟက်တာဆယ်တန်းဆုံးရှုံးနေတယ်လို့လည်းကူတာရက်စ်ကပြောပါတယ်။မြန်မာနိုင်ငံသတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကို2019ခုနှစ်ဒီဇင်ဘာလကုန်ပိုင်းကရခိုင်ပြည်နယ်ခီးစဉ်အတွင်းအမည်မသိသဏ္ဍာန်သမားတွေကချောင်းမြောင်းပစ်ခတ်လုပ်ကြံဖို့ကြိုးပမ်းတဲ့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ပေးဖို့ပြည်သူ့အခြေစိုက် RSF ကနေစည်းမချတတိယနောက်မြောက်အဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ကိုဆွေဝင်းကိုပြစ်လိုက်တဲ့ခြေစံဟာ Super Custom ကတကားလက်ကင်ကိုထိပြီးကားရဲကိုဖောက်ဝင်လာတဲ့ခြေကကိုဆွေဝင်းခြေထောက်ကိုထိမှန်ခဲ့ပြီးခွေးစိတ်ကုသမှုခံယူခဲ့ရတာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုဆက်လက်မြန်မာနေဆဲဖြစ်တဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းပြည်ရင်မန္တလေးတိုင်းကကူးစက်မှုအများဆုံးဖြစ်နေတဲ့အတွက်ခုလာမဲ့ဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့အထိနှစ်ပတ်ကြာမဖြစ်မနေအပြင်ထွက်ရမယ်လုပ်ငန်းအမျိုးအစားကလွဲလို့မန္တလေးပြည်သူတွေအနေနဲ့နေအပြင်မထွက်ကြဘူးဆိုတဲ့အမိန့်ကိုမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကဒီဇင်ဘာလ2ရက်ပုံတုံးဒီရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။အာဆီယံနိုင်ငံတွေကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအနေနဲ့ ASEAN Custom Transit System Act ဆိုခေါ်တဲ့ထိရောက်တဲ့အွန်လိုင်းကြားကန်အကောက်ခံစနစ်ကိုအသုံးပြုခွင့်ရရှိတော့မှာဖြစ်ကြောင်းအာဆီယံအဖွဲ့ကနိုဘလာ30ရည်နေ့ကကြေညာလိုက်ပါတယ်။စာတဝရင်းနဲ့ဗရက်ကင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီဝေကနာစင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရေမထုံပါ
This program has come to you from the Voice of America, Washington.